Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်အောက်တိုဘာလ24ရက်တနင်္ဂနွေနေ့မနေ့ကင်းအစီအစဉ်လေးကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေဆိုင်းနိုမီတာ2540 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်ဗျတက်ပါဒီမနေ့ခင်းသတင်းတွေကိုမတင်ကြီးထိုင်နေတူပြောပြပေးမှာပါဆီးရီးယားမှာအမေရိကန်စစ်တပ်ရဲ့အဝေးထိန်း drone နဲ့တိုက်ခိုက်မှုကြောင့် Al-Qaeda အကြီးအကဲခေါင်းဆောင်တူတေဆုံးသွားပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ဆက်တွဲလူခွင့်ရချိုးဖောက်မှုအခြေအနေတွေကိုမီးမောင်းထိုးပြတဲ့ဆန္ဒပြပွဲတွေကို American Canada နဲ့ Europe ကမျိုးကြီးတချို့မှာပြုလုပ်ခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာဒေါ်ဆန်းစုကြည်တို့ရဲ့အမှုလိုက်ရှင်းနေတွေကိုတရားခွင်ကိစ္စပြောဆိုခွင့်သိပင်လိုက်တာကဘယ်လိုအကျိုးတက်ရောက်မှုတွေရှိလာနိုင်မှာပါလဲ
အမှုအခြေအနေမပြောနဲ့ဒီအမှုမှာလိုက်ပါဆောင်ရွက်တဲ့ရှင်းနေရဲ့အခွင့်အရေးကိုတောင်မှသိပင်လိုက်တဲ့သူတွေကမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလုံ့ဝယူရင်ပြည့်စုံနေပြီဆိုတော့
လူခွင့်ရေးရှင်းနေဦးမင်းလွင်ဦးရဲ့သုံးသက်ချက်ဖြစ်ပါတယ်ခင်ဗျာထိုင်းမြန်မာနယ်စပ်မှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုလည်းတင်ပြအောင်ပါပါအခုတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။ Syria မှာ American စစ်တပ်ရဲ့ Waiting Drone နဲ့တိုက်ခိုက်မှုကြောင့် Al-Qaeda အကြီးအကဲခေါင်းဆောင်တဦးဖြစ်တဲ့ Abu Hamid Al-Mata တိဆုံးခဲ့တယ်လို့ American စစ်တပ်အလဲပိုင်းဒေတာကုကရေးဌာနကသတင်းထုတ်ပြန်ပါတယ်။ Abu Hamid တိဆုံးသွားတာဟာကမ္ဘာတစ်လောက American နိုင်ငံသားတွေ American ရဲ့မိတ်ဆွေတွေနဲ့အပြစ်မဲ့အရတားတွေပေါ်မှာ Al-Qaeda အကြမ်းဖက်အဖွဲ့စည်းရဲ့တိုက်ခိုက်နှံစွမ်းကိုထိခိုက်စေမှာဖြစ်တယ်လို့အလဲပိုင်းဒေတာကုကဲဌာနပြောခွင့်ရ American ကြီးချုပ်ဗိုလ်မှူး John Rixby ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ် American နဲ့ထိခိုက်တိုက်ဆုံမှုမရှိခဲ့တဲ့ Syria တောင်ပိုင်း American ခြေစိုက်စခန်းတစ်ခုအတိုက်ခိုက်ခံခဲ့ပြီးနှစ်ရက်ကြာတောက်ကြံနေမှာ drone နဲ့တိုက်ခိုက်တာဖြစ်ပေမဲ့လက်တုံပြန်တိုက်ခတ်မှုဟုတ်မဟုတ်တော့ဗိုလ်မှူး Rixby ကထုတ်မပြောပါဘူးစက်တင်ဘာလတည်းမှာလဲဆီးရီးယားအနောက်မြောက်ပိုင်းအစ်ဒလစ်မြို့နာမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကနေအယ်ဂိုင်ဒါအကြီးဆုံးခေါင်းဆောင်တစ်ဦးဖြစ်တဲ့ဆလင်အဘူအာမက်တည်ဆုံးခဲ့တာဖြစ်ပြီးသူဟာအယ်ဂိုင်ဒါရဲ့ဒေတာရင်းနည်းနည်းဖြတ်ကျော်တိုက်ခိုက်မှုတွေအတွက်စီစဉ်တာငွေကြေးထောက်ပံ့တာနဲ့တိုက်ခိုက်ဖို့အတွက်အတည်ပြုရာတွေကိုဦးစီးဆောင်ရွက်တယ်လို့လဲကုကဲဌာနကပြောပါတယ်
ဆိုမာလီယာနိုင်ငံအလဲပိုင်းမြို့တစ်မြို့ကိုထိန်းချုပ်နိုင်ရေးအစိုးရတပ်ဖွဲ့တွေနဲ့သဘောထားမပြင်းထန်တဲ့အစ္စလာမ်မေအဖွဲ့တစ်ခုကစနေနေ့ကတိုက်ပွဲဖြစ်တာမှာအနည်းဆုံးလူ20သေဆုံးပြီး40ကျော်ဒဏ်ရာရတယ်လို့မျက်မြင်တွေ့သူတွေနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်မြို့တော်မိုဂါဒီရှုရဲ့မြောက်ဖက်ကီလိုမီတာ400လောက်အကွာကဂူရီအယ်မြို့ပြင်မှာအင်အားစုထားတဲ့အစိုးရတပ်ဖွဲ့တွေကစနေနေ့အာရုံတက်ချိန်မှာအာလူဆူနာဝါလ်ဂျမာESWG သဘုံတွေထိန်းချုပ်ရာစခန်းတွေကိုတိုက်ခိုက်တာပါလမ်းမတွေပေါ်မှာအပြင်းထန်တိုက်ပွဲတွေအတွင်းနှစ်ဖက်စလုံးကလက်နက်ကြီးတွေမော်တာတွေဆက်တနတ်တွေကားပေါ်မှာတပ်ထားတဲ့လေယာဉ်ဖြင့်တနတ်ကြီးတွေတုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်နှစ်ဖက်စလုံးမှာအကြအဆုံးရှိကြောင်းအမည်မဖော်တဲ့စစ်တပ်တာဝန်ရှိသူတွေက VOA ကိုပြောပါတယ်အမေရိကန်ကလေ့ကျင့်ပေးထားတဲ့ဆိုမာလီအထူးတပ်ဖွဲ့ဒါနတ်ပြည်ဒေသဆိုင်ရာတပ်မှုလည်းကြာဆုံးခဲ့တဲ့အကြောင်းဆိုမာလီအမျိုးသားလုံခြုံရေးဌာနအကြီးတန်းတာဝန်ရှိသူက VOA ကိုပြောပါတယ်တိုက်ပွဲတွေအတွင်းစစ်သား3ဦးသေဆုံးပြီး10ဦးကျော်ဒဏ်ရာရတဲ့အကြောင်းပြည်내ပြန်ကြားရေးဝန်ကြီးက VOA ဆိုမာလီဌာနကိုပြောပါတယ်ပြည်သူစစ်တွေဘက်ကလည်းသေဆုံးသူများကြောင်းအရေးအတွက်အတိအကျကိုတော့မပြောနိုင်ဘူးလို့လည်းသူကပြောပါတယ်မြို့ကိုအစိုးရတပ်ဖွဲ့တွေလုံးဝထိန်းချုပ်ထားနိုင်ပြီဖြစ်ကြောင်းသူကပြောပါတယ်ဒါပေမဲ့လည်းလုံခြုံရေးစိုးရိမ်ချက်ကြောင့်နာမည်မဖော်လိုတဲ့မျက်မြင်တွေ့သူတွေကတော့နှစ်ဖက်စလုံးမြို့ကိုအပြည့်အဝမထိန်းချုပ်နိုင်သေးကြောင်း VOA ကပြောပါတယ်ရှင်
ပါကစ္စတန်နဲ့အင်္ဂလိပ်အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်ရဲ့အကြမ်းဖက်ချေမှုန်းမှုဆက်ဆင်ရေးအတွက်ဒူဘိုင်းလေနက်ကိုအသုံးပြုခွင့်ပေးဖို့ဆွေးနွေးနေတယ်လို့သတင်းတွေထွက်ပေါ်လာတာကိုပါကစ္စတန်နိုင်ငံရဲ့ဂျာယိဌာနကညင်းဆိုပါတယ်။အာဖဂန်နီပေါ်မှာလှုပ်ရှားနေတဲ့အကြမ်းဖက်ဖွဲ့တွေကိုအမေရိကန်ကထောက်လှမ်းတိုက်ခိုက်ရမှာပါကစ္စတန်ကသူ့ဝေဟင်ပိုင်နက်ကိုအသုံးပြုခွင့်ပေးမဲ့သဘောတူညီချက်ရဖို့အတွက်နှီးစပ်နေပြီလို့တောက်ကြနေတဲ့ကအမေရိကန် CNN သတင်းဌာနကဖော်ပြခဲ့တာပါ။ပါကစ္စတန်နိုင်ငံရဲ့ဌာနပြောခွင့်ရအစင်းအစ်ဒီကအမက်ကတော့ဒီလိုနားလည်မှုယူရာမျိုးမရှိကြောင်းနဲ့ ပါကစ္စတန်နဲ့အမေရိကန်တို့ဟာဒေသရင်းလုံခြုံရေးနဲ့အကြမ်းဖက်မှုတိုက်ဖျက်ရေးတွေမှာကာလတန်ရှည်ပူးပေါင်းဆောင်ရွက်နေတာဖြစ်ပြီးနိုင်ငံခြားပုံမှန်တိုင်ပင်ဆွေးနွေးမှုတွေကူးတည်ရှိနေဆဲဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့မဟာမိတ်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းအာဖဂန်မှာလှုပ်ရှားလာတဲ့ IS Khorasan နဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုအချိန်မီတုံ့ပြန်နိုင်ဖို့အတွက်အမေရိကန်ဘက်ကကြိုးပမ်းနေတယ်လို့ပါကစ္စတန်ကလည်းသူ့နိုင်ငံကအကြမ်းဖက်နှိမ်နှင်းနဲ့အင်းကြီးချင်းရံဖက်အိန္ဒိယနဲ့ဆက်ဆံရေးမှာအမေရိကန်ရဲ့အကူအညီလိုအပ်နေတာကြောင့်နှစ်နိုင်ငံကြားနားလည်မှုယူဖို့အတွက်လုပ်နေတယ်လို့ CNN ကဖော်ပြထားတာပ
ါ။တူရကီမှာဖမ်းဆီးထောင်ချခံထားရတဲ့ပရဟိတသမားအော့စမန်ခဘလာကိုပြန်လွှတ်ပေးရေးတောင်းဆိုခဲ့တဲ့အတွက်အနောက်နိုင်ငံတွေကတန်အမတ်ကြီးစေဦးကိုနိုင်ငံကနေနှင့်ထုတ်ဖို့တူရကီသမ္မတရီစက်ဖီယာအာရဝန်ကပြောဆိုလိုက်ပါတယ်
။ Burada kalkıp da Dışişleri Bakanlığı'na gelip talimat verme gibi
bir yol...နိုင်ငံခြားရေးဌာနကိုလာပြီးအမိန့်ပေးလို့မရပါဘူးတူရကီနိုင်ငံခြားရေးဝန်ကြီးကလည်းလိုသလိုဆောင်ရွက်ဖို့ညွှန်ကြားထားပါတယ်တန်မတ်ကြီးဆယ်ဦးကိုတန်တမာဖြစ်ကနေရုပ်သိမ်းဖို့အများဆုံးလုပ်ဖို့ပြောထားတာပါလို့တူရကီသမ္မတကစနေနေ့မှာပြောပါတယ်2013ခုနှစ်နိုင်ငံတော်ဝဆန္ဒပြကြတာမှာငွေကြေးပံ့ပိုးမှု2016ခုနှစ်ကမအောင်မမြင်ဖြစ်ခဲ့တဲ့အာဏာသိမ်းဖို့ကြိုးပမ်းမှုတွေမှာပါဝင်ပတ်သက်မှုဆွဲချက်တွေနဲ့ကာဘာလာကို2018ခုနှစ်နှောင်းပိုင်းကလေးကထောင်ချထားတာဖြစ်ပါတယ်။ကာဘာလာကတော့ဆွဆွဲချက်တွေကိုညှင်းပါတယ်။ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်၊နော်ဝေး၊ဆွီဒင်၊ဖင်လန်၊နယူးဇီလန်နဲ့အမေရိကန်ပြည်ထောင်စုတို့ကတန်အမတ်ကြီးတွေကအောက်တိုဘာလ18ရက်နေ့မှာဘူရဲကြေညာချက်တစ်စောင်ထုတ်ပြီးကာဘာလာရဲ့အမှုကိုအများဆုံးအပြစ်သက်ဖြစ်ရှင်းဖို့တောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 9633ဘိုင်းဒိုမီတာ57 kHz 5809နဲ့ဘိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရကိုဆန့်ကျင်တဲ့အနေနဲ့ရောစစ်အာဏာသိမ်းပြီးတဲ့နောက်ဆက်တွဲလူခွင့်ရချို့ဖောက်မှုအခြေအနေတွေကိုပါမိမောင်းထိုးပြတဲ့အနေနဲ့အမေရိကန်ကနေဒါနဲ့ဥရောပရောက်မြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားခဲ့ကြပါတယ်။မကြာသေးခင်ကစပြီးစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်အပအဝင်ပြည်ပကဖြစ်ရဒေသတွေကလူခွင့်ရချို့ဖောက်မှုတွေကိုကန့်ကွက်တဲ့အနေနဲ့ကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားသူတွေဗန်ကူးဗားမြို့က Jack Poo Plaza ရှိမှာဆန္ဒပြကြတယ်လို့လှုပ်ရှားမှုမှာဥဆောင်ပါဝင်တဲ့မိုင်းဆန်းဆန်းသူကပြောပါတယ်
။ကျမတို့ခုချင်းမြို့မှာတက်ပြက်ချင်းနှီးရှို့ချင်းရှိတယ်။ပြီးတော့မရင်းကျင်တာလည်းရှိတယ်။ပြီးတော့အိမ်ထဲကိုဝင်စီးပြီးတော့သူတို့လိုချင်တဲ့ပစ္စည်းတွေယူတယ်။ဆရာတောင်းထဲမှာအတင်းတော်ထဲမှာသွားပြီးတော့သူတို့တွေကစံစာအုပ်ကစာဖြတ်စီးကြတယ်။အိမ်ဒီမှာလည်းသွားပြီးတော့ဝတ်တွေလည်းတတ်ကြတယ်အဲ့ဒါကြောင့်ကျမတို့မခံစားနိုင်တဲ့အတွက်ပေါ့နော်ကဘာတီအောင်လည်းပြချင်တယ်ကနေဒါအစိုးရကိုလည်းတီအောင်ကျမတို့ဆန္ဒထုတ်ဖော်ခြင်းဖြစ်တယ
်အမေရိကန်ပြည်တော်စုမေရီလန်းပြည်နယ်ဘယ်လ်တီမိုးမြို့မှာတော့မြန်မာနဲ့တိုင်းရင်းသားတွေစုပေါင်းပြီးပြည်ရင်းကလိုအပ်နေတဲ့နေရာတွေကိုထောက်ပံ့ကူညီဖို့ရန်ပုံငွေရှာတဲ့ဈေးအောင်ပွဲတစ်ခုကိုစနေနေ့ကကျင်းပပါတယ်ပြင်တဲ့နိုင်ငံရောက်မြန်မာတွေရဲ့ရှေ့အာဏာသိမ်းဆန့်ကျင်ရေးစနေနေ့လှုပ်ရှားမှုမှာတော့ကမ္ဘောဒီးယားနိုင်ငံသားတွေပါပူးပေါင်းပါဝင်ခဲ့ကြတာဖြစ်ပါတယ်
။တရုတ်နဲ့ရုရှားစစ်သင်္ဘောတွေပစိဖိတ်သမုဒ္ဒရာအနောက်ပိုင်းမှာအောက်တိုဘာလ18ရက်နေ့ကနေ23ရက်နေ့အထိပထမဆုံးပူးရဲကင်းလှည့်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့စနေနေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ်။အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတင်းမာနေတဲ့တရုတ်နဲ့ရုရှားတို့ဟာမကြသေးခင်နှစ်တွေကစလို့စစ်ရေးနဲ့တန်တမာရေးနီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်လာနေကြတာဖြစ်ပြီးဒီလဇန်ပိုင်းမှာပဲဂျပန်ပင်လယ်ပြင်မှာပူးရဲစစ်ရေးလေ့ကျင့်ခဲ့ကြတာပါ။တရုတ်နဲ့ရုရှားတို့ရဲ့ရေတပ်စစ်ရေးလှုပ်ရှားမှုတွေကိုစောင့်ကြည့်အကဲခတ်နေတဲ့ဂျပန်နိုင်ငံကတော့တရုတ်နဲ့ရုရှားရေတပ်တင်းမောစဲစင်းပါအုပ်စုဟာဒီသတင်းပါအစောပိုင်းကဂျပန်ကျွန်းမာကြီးနဲ့မြောက်ပိုင်းဟော့ကိုင်ဒိုကျွန်းကိုခွဲခြားထားတဲ့ဆူဂါရူရေလက်ကြားကိုဖြတ်တန်းခုန်မောင်းခဲ့ကြောင်းပြောဆိုထားပါတယ်။ကင်းလက်ခုန်မောင်းမှုအတွင်ဆူဂါရူရေလက်ကြားကိုပထမဆုံးအကြိမ်ဖြစ်တင်းမောအုပ်စုဖြတ်တန်းခဲ့တာလို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာပြောဆိုထားပါတယ်။ဒီရေလက်ကြားကိုနိုင်ငံတကာရေပြင်ဖြစ်မှတ်ယူထားကြတာဖြစ်ပါလေရှင်
ရ ရုရှားနိုင်ငံမှာလာမယ့်သတင်းပတ်ထဲကိုဗစ်ကာယောဂါထိန်းချုပ်ရေးကန့်သတ်မှုတွေပြန်လည်ထုတ်ပြန်ပြီးလုပ်ငန်းခွင်တွေကိုသတင်းတစ်ပတ်ကြာပိတ်ထားဖို့ပြင်ဆင်နေချိန်မှာပဲကူးစက်မှုတွေစနေတင်ပြီးတိုးလာနေမှာစနေနေ့မှာတော့9ရက်မြောက်ရှိသွားပါပြီ။ရုရှားရဲ့ကာယောဂါတိုက်ဖျက်ရေးအဖွဲ့စနေနေ့ထုတ်ပြန်ချက်အရ24နာရီတွင်ကိုဗစ်ရောဂါနဲ့သေဆုံးသူ1,055ဦးထိရှိခဲ့ပြီးဒါဟန်ကာယောဂါစတင်ချိန်ကစပြီးတရက်တွင်သေဆုံးမှုအများဆုံးစနေတင်ခဲ့တာပါ။တနင်္ဂနွေတိုင်းတာနဲ့တေဆုံးအပ်သူပေါင်းက2,300လောက်ဖြစ်နေပြီးဒါကဥရောပဒေသတွေအများဆုံးဖြစ်ပါတယ်။ရုရှားမှာကိုဗစ်ကြောင့်နေစဉ်တေဆုံးအပ်မှုနှုံမြင့်တက်နေတာသတင်းပတ်ချီရှိနေပြီဖြစ်ပြီးဒါဟာကာဝယ်ဆေးထုံးလုံးနှေးတာကိုဗစ်စီးမင်းကောင်းကောင်းမလိုက်နာတာနဲ့အစိုးရကိုယ်တိုင်ကတင်းကျပ်တဲ့စီးမင်းတွေထုတ်ပြန်မှုအတွက်နှောင့်နှေးနေတာတွေကြောင့်ဖြစ်ပါတယ်။အခုချိန်ထိရုရှားနိုင်ငံသား146သန်းမှဆေးထိုးပြီးသူက3ပုံတပုံလောက်ပဲရှိပါသေးတယ်။
ကမ္ဘာရေနံထုတ်လုပ်မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျာကလာမယ့်2060ပြည့်နှစ်အရောက်မှာဖလောင်းအင်တန်းငွေထုတ်လုပ်မှုလုံးဝမရှိတော့တဲ့သုံးညအဆင့်ထိရောက်ရှိဖို့ရည်မှန်းထားကြောင်းကြေညာလိုက်ပါတယ်။လူကြောင့်ဖြစ်ရတဲ့ရာသီဥတုပြောင်းလဲမှုကိုလျှော့ချဆောင်ရွက်ရေးကမ္ဘာတစ်လောဆောင်ရွက်မှုမှာတခြားနိုင်ငံပေါင်း100ကျော်နဲ့ပူးပေါင်းပါဝင်လာတာလည်းဖြစ်ပါတယ်။ဆော်ဒီအာရေဗျာမှာပထမဆုံးအချိန်ကျင်းပတဲ့ဆော်ဒီစိမ့်လန်းမှုဆောင်ရွက်ရေးဆွေးနွေးပွဲအစမှာပဲအချင်းချုပ်ထုတ်ပြန်ချက်မှာအရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်ကအခုလိုကြေညာတာဖြစ်ပါတယ်။စကော့တလန်ဂလက်စကောင်းမှာကမ္ဘာလုံးဆိုင်ရာ COP26 ရာသီဥတုဆိုင်ရာညီလာခံစတင်ဖို့သတင်းတစ်ပတ်လောက်အလိုမှာဆော်ဒီအာရေဗျဘက်ကအခုလိုကြေညာချက်ထုတ်တာဖြစ်ပါတယ်။ကမ္ဘာကြီးပူနွေးလာမှုနဲ့စိန်ခေါ်ချက်တွေကိုဖြည့်ရှင်းဆောင်ရွက်ရေးဆွေးနွေးမဲ့ဒီညီလာခံမှာတော့ကမ္ဘာတစ်လောနိုင်ငံခေါင်းဆောင်တွေတက်ရောက်ကြဖို့ရှိပါတယ်ရှင
်။တနင်္ဂနွေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်နားဆင်ရပါမယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်တို့ရဲ့တရားခွင်စင်မေးချက်တွေကိုအများပြည်သူသိရှိနိုင်အောင်ထုတ်ပြန်ခြင်းမပြုဖို့အမှုလိုက်ရှိနေတွေကိုပုံမှန်144နဲ့တားမြစ်လိုက်တာကမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ရိုးရင်းပျက်စီးနေပြီဆိုတာနိုင်ငံတကာကိုအသိပေးလိုက်တယ်လို့ပြည်သူတွေရဲ့အဆောင်ကြီးလိလာခွင့်ကိုဆုံးရှုံးသွားစေတယ်လို့လူအခွင့်အရေးရှေ့နေတွေကပြောပါတယ်ဒီအကြောင်းကိုတင်ပြမှာပါဗျာဒေါ ံစန်းစုကြည်တို့အတွက်အမှုလိုက်ပါဆောင်ရွက်နေတဲ့အကျိုးဆောင်ရှေ့နေတွေတူဦးပြီးတူဦးတရားခွင်နဲ့ပတ်သက်တဲ့အကြောင်းတွေပြောဆိုခွင့်ပြည်ပင်ခံနေရတဲ့အထက်အခုနောက်ဆုံးဖြစ်ရတဲ့ခုကတော့တရားလွှတ်တော်ရှေ့နေကြီးဦးကြည်ဝင်းကိုအောက်တိုဘာ23စနေနေ့ကရာဇဝတ်ကျင့်သုံးဥပဒေပုံမှ144နဲ့ပြောဆိုခွင့်တားမြစ်လိုက်တာပါသမရဦးဝင်းမြင့်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌတာဝန်ယူခဲ့ဘူးတဲ့ဒေါက်တာမျိုးအောင်တို့ရဲ့အမှုလိုက်ရှေ့နေတွေကိုပုံမှ144အရတရားခွင်စင်ပေးချက်တွေပြန်လည်ပြောဆိုခြင်းမပြုဖို့တားမြစ်လိုက်တာဟာတရားသူကြီးရဲ့ငကူသတ်မှတ်ချက်ဖြစ်တဲ့ Open Code ဆိုတဲ့အချက်ကိုစန့်ကျင်ဖီလာရာရောက်နေကြောင်းလူအခွင့်အရေးရှေ့နေဦးမင်းလွင်ဦးကထောက်ပြပါတယ်
တရားသူကြီးကိုယ်တိုင်ကဒါ open code ဖြစ်တယ်လို့ပြောထားပြီးသားဖြစ်တယ်။တရားခွင်မှာစစ်ဆေးတဲ့စစ်ဆေးချက်တွေကိုမိမိရဲ့ထင်မြင်ချက်မပါဘဲနဲ့လွတ်လပ်စွာပြောဆိုနိုင်တဲ့အခြေအနေမျိုးဖြစ်ပါတယ်။အဲ့တော့ဒီပုံကိုတူပုံမှာပုံမှန်144ထုတ်ပြီးတော့ကန့်တတ်တယ်ဆိုတာတော့တော်တော်ရှားရှားပါးပါးကြုံရတဲ့အခြေအနေမျိုးဖြစ်တယ်လို့ပဲကျွန်တော်ကတော့ပြောချင်ပါတယ
်။ဖန်စီကန်နေရတဲ့ဒေါအောင်ဆန်းစုကြည်ဦးဝင်းမြင့်တို့အတွက်အကျိုးဆောင်ပေးနေတဲ့ရှေ့နေတွေကိုရာဇဝတ်ကျင့်တုံးဥပဒေပုံမှန်144နဲ့ပြောဆိုခွင့်တွေပိတ်ပင်လိုက်တာကမြန်မာနိုင်ငံရဲ့လက်ရှိတရားစီရင်ရေးအခြေအနေကိုနိုင်ငံတကာကပုံမိုသိရှိသွားစေတယ်လို့ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ်
။အခုလိုမျိုးပိတ်ပင်လိုက်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံရဲ့လွတ်လပ်စွာတရားစီရင်ရေးဆိုတာကလုံးဝပုံပြတ်သွားတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပထမဦးဆုံးပြောချင်တယ်။အမှုအခြေအနေမပြောနဲ့ဒီအမှုမှာလိုက်ပါဆောင်ရွက်တဲ့ရှေ့နေရဲ့အခွင့်အရေးကိုတော့မှပိတ်ပင်လိုက်တဲ့သူကလေးကမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကလုံးဝယူရင်းပြည့်စုံနေပြီဆိုတာကိုနိုင်ငံတကာကသိသွားနိုင်တဲ့အခြေအနေမျိုးဖြစ်တယ
်။စစ်ကောင်စီရဲ့ပြောခွင့်ရဖို့ကိုဗိုလ်ချုပ်စော်မင်းထွန်းကတော့ဒေါအောင်ဆန်းစုကြည်တို့ရဲ့အမှုကိုမျက်မျက်တတကင်တွဲစစ်ဆေးနေပြီးတရားစီရင်မှုကလည်းတီးတန့်လွတ်လပ်စွာလုပ်ပန်ခွင့်ရှိကြောင်းဒီလာထဲမှာပြောဆိုထားပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့တရားခွင့်အခြေအနေကိုနောက်ထပ်သိရှိခွင့်မရတော့တာကအမှုကိုဘယ်လိုကင်တွယ်ဆုံးဖြတ်သွားမလဲဆိုတော့စောင့်ကြည့်လေ့လာခွင့်ဆုံးရှုံးသွားစီတယ်လို့လူအခွင့်အရေးရှိနေဦးမင်းလွင်ဦးကမြင်ပါတယ်
။က ဆရာဦးကမောင်စောတို့နော်နောက်ပြီးတော့ဒေါ်သမလာညွန်းတို့ဒေါ်မင်းမင်းစိုးတို့ပြောတဲ့ဥစ္စာကဒီရခွင်မှာဒီနေ့ဘယ်သူတွေကိုစစ်တယ်စစ်တဲ့အခါမှာဘယ်လူတွေသက်တည်ထွက်ချက်ပြီးတယ်စသဖြင့်ဤသူတွေတိအောင်ပြန်လည်ပြီးရောသတင်းထုတ်ပြန်ပေးနေတာဖြစ်ပါတယ်အခုလိုမျိုးပြည်ပြင်လိုက်တဲ့တွေ့အမှုမှပေါ်ပေါက်ရေးတွေ့တရားခွင်ဟာဘလောက်အထိမမှန်ကန်ကန်စစ်ဆေးစီရင်ဆုံးဖြတ်တယ်ဆိုတာတွေကိုပြည်သူတွေအနေနဲ့စောင့်ကြည့်လေ့လာခွင့်ဆုံးရှုံးတယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်ဗျာ
ပုံမှန်144အရရှိနေဦးခင်မောင်စောဦးကြည်ဝင်းဒေါ်မင်းမင်းစိုးဒေါ်ဆန်းမာလာတို့ကိုတရားခွင်အခြေအနေပြောဆိုခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်ဒီပုံမှန်အရပြည်တွင်းပြည်ပမီဒီယာအဖွဲ့အစည်းတွေနိုင်ငံတကာ NGO နဲ့အစိုးရတာဝန်ရှိသူတွေပါဝင်ပြည်ပအဖွဲ့အစည်းလူပုဂ္ဂိုလ်တွေကိုတိုက်ရိုက်တော်လကောင်းတွယ်ဝိုက်ရွေတော်လကောင်းတနည်းနည်းနဲ့ဆက်သွယ်ဆောင်ရွက်ခြင်းမပြုဖို့တားမြစ်လိုက်တာပါအဲ့ဒီတားမြစ်ချက်ကိုဖောက်ပြခဲ့ရင်ရာဇသာကြီးပုံမှန်188နဲ့ရေးယူနိုင်ပါတယ်ပုံမှန်188ကိုကျူးလွန်ကြောင်းတွေးရှိခဲ့ရင်အမြင့်ဆုံးထောင်ဒဏ်6လအထိဖြစ်စေ၊ကျက်တသိန်းဒဏ်ငွေဖြစ်စေ၊ဒဏ်ငွေ200စလုံးဖြစ်စေချမှတ်ခံရနိုင်ပါတယ်ခင်ဗျာ
။ VO ရဲ့အစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ။အထောက်အထားမဲ့မြန်မာနိုင်ငံသားတွေကိုလူကုန်ကူးယာမှာအများဆုံးသုံးတဲ့ထိုင်းမြန်မာနယ်စပ်ကဒီထပ်ပြည်နယ်ကန်ချနာဘူရီနယ်ဆုံးကလာပြည်နယ်အပါအဝင်ပြည်နယ်10ခုကိုထိုင်းအာဏာပိုင်တွေလုံခြုံရေးတင်းကျပ်လိုက်ပါတယ်။မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်တွေမှာလူကုန်ကူးယူတွေကနေတဆင့်မြန်မာနိုင်ငံသားအထောက်အထားမဲ့တွေနေစဉ်ဝင်ရောက်လာနေတဲ့အတွက်ပြည်နယ်10ခုကနယ်စပ်တွေကို24နာရီလုံးလုံခြုံရေးတင်းကျပ်စွာချထားဖို့ထိုင်းအစိုးရကညွှန်ကြားလိုက်ကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုံသမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
။ဘိုက်ဆဲပြည်နယ်ဆိုတာမဲဆောက်ပါတယ်အဓိကနယ်စပ်တွေဒီကန္တနာဘူရီတို့တက်ခရိုင်တို့ဟိုအပေါ်ကမဲဟောင်းဆောင်ပြီးတဲ့အခါကျရင်ရှင်းရိုင်းအဲ့ဒီပြခရတီအောက်ပိုင်းမှာဆိုလို့ရှိရင်ကျပချွတ်ကြီးကပါမယ်ကျွန်တော်တို့ဒီရနောင်းချွန်ဖုံအဲ့ဟာလေးပေါ့နောက်ဒီကဲဟိုကမ်ဘောဒီးယားနဲ့နေဇာဘက်အချမ်းတွေဟိုအရှိဘက်အချမ်းပေါ့နော်အဲ့ဒီနေရာတွေပါမယ်နောက်ဒီတောင်စွန်ဆိုလို့ရှိရင်တော့ဒီစွန်ခလာတို့မဖတ်တနီတို့အဲ့ဒါတွေပေါ့အဲ့လိုမှအဲ့မှနေဇာကတို့ကဲပြီးနေရှိတယ်
ကချနာဘူရီပြည်နယ်ကနေနေဆက်ဖြတ်ကျော်တရားမဝင်ဝင်လာတဲ့မြန်မာနိုင်ငံသားအုပ်စုနှစ်စုကလူ33ဦးကိုလည်းဒီရက်ပိုင်းမှာပဲဖမ်းမိခဲ့ပါတယ်သူတို့တွေဟာဗန်ကောက်စမော့စခွန်ခရိုင်နဲ့စမော့ပရာကန်ခရိုင်ဗန်ပုံမြို့ကိုသွားကြမဲ့သူတွေလို့လည်းထွက်ဆိုပါတယ်မနေ့ကလည်းရနောင်းပြည်နယ်ကရာဘူရီမြို့နယ်ထဲမှာအထောက်ထားမဲ့မြန်မာရှစ်ဦးဖမ်းမိခဲ့ပါတယ်ချုံဖုံပြည်နယ်ထဲမှာတော့လူပွဲစားမွန်အမျိုးသားတဦးအပါအဝင်မြန်မာနိုင်ငံသား၈ဦးကိုအောက်တိုဘာလ22ရက်နေ့ကဖမ်းမိခဲ့ပါတယ်။ကချနာဘူရီပြည်နယ်ထဲမှာပဲထိုင်းနယ်ကြားဆောင်တပ်ကမြန်မာနိုင်ငံသား၁၁ဦးကိုမနေ့ကဖမ်းမိခဲ့ပါတယ်။ကချနာဘူရီပြည်နယ်ထဲမှာပဲအောက်တိုဘာလ20ရက်နေ့ကစိုင်ရွတ်နယ်စပ်မှာမြန်မာနိုင်ငံသား၁၀ဦးနဲ့တနေ့ထဲမှာပဲ28ဦးဖမ်းမိခဲ့တာပါ။ထိုင်းနိုင်ငံတွင်းကိုနေဆက်တွေကနေဝင်ရောက်လာသူတွေဟာတစ်နှစ်အတွင်းတောင်းတဲ့ချီရှိလာပြီဖြစ်တာမို့ထိုင်းအစိုးရကလုံခြုံရေးကိုတိုးပြီးချထားနေပါရှင်။
တရင်ပြဖို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့မြန်မာနိုင်ငံရဲ့ဒေတာအသီးသီးမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုစူးစီးတင်ပြနေကြဖြစ်တဲ့ဒို့အတန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်ဒီစီစဉ်ကိုဖွန်နေပြည်ဟိုလည်းကကျင်းဆက်ကြဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒိတ်ချိုးစုဘက်မှာ900လုံးနေနေလာပြီးကံဝင်ငါးဖန်းတမောကြီးတွေကလည်းကံကြီးမှာတရားမဝင်ငါးလဖန်းနေကြပါတယ်ဒီလိုဖြစ်စဉ်တွေကဒေသခံရေလုတ်သားတွေအပေါ်တရားမှုတွေရှိနေပါပြီဒီဆောင်မကိုဖွန်နေပြည်ဟိုလည်းရဲ့မိတ်ဖက်မီဒီယာဒဝဲဝက်ကစူးစီးတင်ဆက်ကြပါတယ်
ရင်းမျိုးကကံကြီးငါးဖန်းပြည်ပိုင်ရှင်တူလူဖြစ်တဲ့ဦးသူထွန်းတရားဆက်စုနှစ်တစ်ခုကြကြောလုတ်ကင်လာခဲ့တဲ့သူ့လုပ်ငန်းကိုစွန့်လွတ်ဖို့စဉ်းစားနေပါပြီ။လက်ရှိမှာမြမပင်လေပင်ငါးဖန်းစီရရှိမှုကြဆင်းလာတဲ့အပြင်ကိုဘေးကပ်ဘေးအကြောင်းပြုပြီးငါးစင်းနှုံးတွေထဝက်နီးပါးကြဆင်းနေလို့ပဲဖြစ်ပါတယ်။ကံဝေးငါးဖန်းလေတွေကကံကြီးဧရိယာထဲခိုးပြီးဝင်ဖန်းကြတာကပင်လေပင်ငါးရရှိမှုနည်းလာတဲ့အကြောင်းရင်းတခုလို့သူကယုံကြည်နေပါတယ်
။ကံလေးရောကံဝေးလေးလည်းမျိုးဆိုဝေးရပါတော့တော့ဆက်ဖို့လို့ကံလေးလေးရတိမျိုးရတိမနိုင်လို့
ကံလေးမှာကံဝေးလေးတွေကိုဖမ်းနိုင်မယ်ဆိုရင်တော့
ยาชาบาลล่ะบีโร่แกนี่เล่นเงินดีไม่ยัดดีในดอกบุไม่ยัดดีในดอกโหลเลี้ยงบีตะช้าลงเงินโอ้แกยอมไม่อันนี้ทาพี่นี่เลยเลี้ยงกูส่งขวายาดอกไม่อันนี้ทาพี่นี่เลยบัวเปียบีบ่บัวเปียตัวจ้าลิมเลี้ยงเป็นเชียงยอดเลี้ยงดอกเลยว่าลุลเลี้ยงไม่พิจามเลยบัวเปียตัวไม่อันนี้ทามีมีนี่อะไรแกนี่เลี้ยงฮะเป็นเลี้ยงตะเข้าทวีงาพันยิ่งสังอาเยาเหล่าจัดดับบีอายุงาสูงงาพันสียามีหูกาเลี้ยงตะเข้าเวียนได้เชียร์ลีดาวเวียนบ
ကျားတက်ပြီးလေတစ်ခါဝင်ရင်ပိတ်တာတိတ်နေချင်ကြပါတယ်အခုချိန်မှာတော့ကန်းနီလေးတွေရဲ့ငါးဖန်ရရှိမှုကအရင်ထက်အများနည်းလာတယ်လို့ဆိုပါတယ်အခုချိန်မှာငါအထီးမီနည်းလာတဲ့အတွက်နှစ်ပေါင်းများစွာလုပ်ကင်လာခဲ့တဲ့လုပ်ငန်းကိုဆွန့်လွတ်ဖို့စဉ်းစားနေတာကဦးထွန်းထွန်းတယောက်တည်းတော့မဟုတ်ပါဘူးကျန်တဲ့ကန်းနီလေးလုပ်ငန်းရှင်တွေလည်းဆက်လက်လုပ်ကင်လူစိတ်မရှိကြတော့ဘူးလို့ညှိတွားန လက်ရှိကတော့လေကလည်းရက်ထရရဲဆိုတော့ဒီတိုင်းပဲထွက်နေရတယ်။ရှုံးလဲရှုံး၊ကြံတဲ့လေလည်းလည်းဘဝကြံဒီလိုဖြစ်နေတာ။နားတဲ့လေတွေလည်းမနေဘူး။ပြန်ရောက်တဲ့လေတွေလည်းမနေဘူး
။မြေပြိုင်ထဲမှာတဲ့ကန်းနီးလေအစင်းရေ9000နီးပါးရှိပြီးကန်းဝေး9ဖန်းလေအစင်းရေကတော့အစင်းရေ900ကျော်ရှိပါတယ်။ကန်းနီးနဲ့ကန်းဝေး9ဖန်းကွက်အဖြစ်သတ်မှတ်ရမှာကန်းကနေရေမှန်စေမှန်အတွင်းကိုကန်းနီး9ဖန်းကွက်အဖြစ်သတ်မှတ်ထားတာပါ။အဲ့ဒီကကြော်ပါကကံဝေး၅ဖန်းနေရာဖြစ်ပါတယ်။ကံဝေး၅ဖန်းလေကကံနီး၅ဖန်းကွက်တီထဲဝင်ဖန်းနေတဲ့အတွက်၅တန်ရာဇာတနဲပါလာတယ်လို့ကံနီးလေရဲ့၅ဖန်းပိုက်တွေကိုလည်းတိုက်ဖြတ်သွားကြတယ်လို့ဆိုပါတယ်။၅ဖန်းလေငယ်တွေဟာ၅ရနေတဲ့အပြင်၅ဖန်းပိုက်တွေပါဆုံးရှုံးနေရတဲ့အခြေအနေကိုလည်းထပ်ပြီးရင်ဆိုင်နေရတယ်လို့ဆိုပါတယ်။၅ဖန်းပိုက်တွေတစ်ခါပျက်စီးရင်အနည်းဆုံးပိုက်တစ်ဖုံကနေအများဆုံး၆ဖုံလောက်ထိပျက်စီးပြီးငါးဖန်းပိုက်တဖုံကိုငွေကျပ်6000ခွဲဝင်းကျင်လောက်ပေါက်ဈေးရှိပါတယ်။အမှန်တော့အခုလိုမျိုးကံဝေးလှေတွေကကံကြီးငါးဖန်းကွက်ထဲဝင်ပြီးငါးခိုးဖန်းနေကြတာကအခုမှမဟုတ်ဘူးလို့ဆိုရမှာပါ။မြမပင်လေပြင်ငါးလုံငန်းဥပဒေရှိပေမဲ့အခုလိုမျိုးငါးခိုးဖန်းတာကိုအစိုးရအဆက်ဆက်ကကင်တွဲမှုအားနည်းခဲ့တယ်လို့ဆိုရမှာပါ။ငါးလုံငန်းဦးစီးဌာနရဲ့သုတေသနအချက်လက်တွေအရမြမရေပြင်မှာနှစ်ပေါင်း30အတွင်းရေပေါ်ငါး90ရာခိုင်နှုန်းနဲ့ရေအောက်ငါး85ရာခိုင်နှုန်းကျဆင်းသွားတယ်လို့ဆိုပါတယ်။နော်ဝေနိုင်ငံကသုတေသနသင်္ဘောဟာပြီးခဲ့တဲ့1989ခုနှစ်မှာလာရောက်ပြီးမြန်မာရေပြင်မှာပထမဆုံးသုတေသနလုပ်ခဲ့တဲ့အပြင်2013ခုနှစ်2015ခုနှစ်နဲ့2018ခုနှစ်တွေမှာလည်းလာပြီးသုတေသနလုပ်ခဲ့တာဖြစ်ပါတယ်။မြန်မာရေပြင်မှာဒီလိုမျိုးငါးတန်ရန်ဇာတနဲပါသွားရတာကတရားမဝင်ငါးဖန်းကိရိယာတွေတုံးပြီးအလွန်အကျွံဖန်းစည်းတာနဲ့လူတွေကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုဖောက်ပြန်မှု climate change ကြောင့်လို့ဆိုပါတယ်ဒီသုတေသနတွေ့ရှိချက်ကြောင့်အစိုးရကသဘာဝရေတန်ရန်ဇာတပျက်စီးတာငါးမျိုးစိတ်ပြုံးတီးတာတွေကိုထိန်းသိမ်းဆောက်ရှောက်ဖို့နဲ့ငါးခိုးဖန်းတာတွေကိုပပျောက်ဖို့ဆိုပြီးပြင်ဆင်လာခဲ့ပါတယ်ငါးခိုးဖန်းတာတွေကိုထိန်းချုပ်ဖို့ဆိုပြီးပင်လယ်ပြင်ငါးဖန်းလှေခြေရာခံစောင့်ကြည့်ရေးစနစ် VMS ကို2019ခုနှစ်ငါးဖန်းရာသီမှာစတင်တက်ဆင်ဖို့ကံဝေးငါးဖန်းလှေတွေကိုညွှန်ကြားခဲ့ပါတယ်။လက်ရှိမှာတော့ကံဝေးလှေတွေဟာ VMS နဲ့တက်ဆင်ထားကြပြီးငါးလုပ်ငန်းဦးစီးဌာနကလည်းစောင့်ကြည့်ရေးစင်တာတွေကနေစောင့်ကြည့်နေကြပါတယ်။အဲ့ဒီ VMS ကနေတက်ဆင်စောင့်ကြည့်ပြီးကံဝေးလှေတွေကံနီးဝင်ငါးခိုးဖန်းတာတွေ့ရင်အဲ့ဒီလှေကိုပထမအကြိမ်ဒဏ်ငွေ330ဒဏ်ရိုက်တဲ့အပြင်3လနာခံပြီးတစ်နှစ်တည်းမှာနောက်တစ်ကြိမ်ထပ်ကျူးလို့ရင်တော့ဒံွေ360နဲ့လုပ်ငန်းကို6လရန်နာရမယ်လို့လည်းဥပဒေထုတ်ပြန်ခဲ့ပါတယ်။ဒီလိုလောက်တာကလည်းကန်းနီးကိုဝင်ပြီးငါးခိုးဖန်းတဲ့ကန်းဝေးလှေတွေကိုထိထိရရမဟန့်တားနိုင်ဘူးလို့ကန်းနီးရေလုပ်သားတွေကဆိုပါတယ်။ကန်းဝေးလှေအချို့ကအဲ့ဒီ VMS ဆက်ကိုဖြုတ်ပြီးအခြားငါးတဲ့လှေတွေနဲ့လှေငယ်တွေပေါ်တင်ပြီးကန်းဝေးမြင်းအပြင်မှာရက်ခိုင်ထားကြတယ်လို့ပြောပါတယ်။ပြီးမှကန်းဝေးလှေတွေကကန်းနီးကိုဝင်ပြီးငါးခိုးဖန်းကြတယ်လို့ဒေသခံကန်းနီးရေလုပ်သားတွေကဆိုပါတယ်။ငါးဖန်းလှေတွေမှာတက်ထားတဲ့ VMS ဆက်တွေကိုဖြုတ်ခဲ့ရင်သိနိုင်အောင်တေချာချိတ်ပိတ်ထားတဲ့အပြင်နီးပညာတွေနဲ့တိတိကျကျကြက်မှတ်နေတယ်လို့တနင်္လာရီတိုင်းငါးလုံငန်းဦးစီးဌာနကတိုင်းဒေသကြီးဦးစီးမှုကပြောပါတယ်
။ပမာမှုတွေရှိတဲ့အားကတော့ဘယ်မှာလာပေါ်မလဲဆိုတဲ့အခါကျတော့ အဲ့ဒီကျွန်တော်ပေးလက်ပြေးမှာဟိုရေတက်ကဖြစ်တဲ့အခါမှာလည်းပဲဒီတချို့သင်းမိုးမှာမပါလာဘူးဆိုတာလာပေါ်တယ်မပါလာဘူးဆိုတာနဲ့မပါတဲ့သင်းမိုးကိုချက်ချင်းဖောက်လိုက်တာနဲ့အဲ့ဒီဆက်ဒီမှာဖြုတ်ဖတ်ထားခဲ့တယ်ဘသူဘယ်လီမှာတတ်ထားခဲ့တယ်ဆိုတာလည်းပေါ်တယ်နောက်တစ်ခုကကျွန်တော်တို့ဒီဟိုပေးလက်ပြေးကနေပြောဝင်လာတဲ့ဖလီမှာလည်းပဲကျွန်တော်တို့အဖွဲ့ကြီးကဖြစ်တဲ့ချက်ပိုင်နေမှာဖြစ်တဲ့အခါမှာမူလချိန်ထိုးထားတာဟိုပါပေါ့နော်အနေထားပြက်နေတယ်ဆိုရင်လည်းဒါကျွန်တော်တို့အရေးယူတယ်
ဒါအပြင် VMS ဆက်ကိုစစ်ဆေးလိုက်ပါကအရင်ရက်တွေကိုနောက်ကျောင်းပြန်လှည့်ကြည့်နိုင်ပြီးကမ်းနီးဝင်ဖန်းတာရှိမရှိနဲ့အခြားတိုင်းနဲ့ပြည်နယ်ရှိငါးဖန်းကွက်ကိုရောက်မရောက်စတဲ့ငါးဖန်းလေလမ်းကြောင်းကိုပြန်ဆက်နိုင်တယ်လို့ဆိုပါတယ်အဲ့လိုကြက်မှတ်နေပြီမဲ့ VMS ဆက်ကိုဖြုတ်ပြီးတရားမဝင်ငါးခိုးဖန်းသူတွေလည်းရှိနေတယ်လို့သူကပြောပါတယ်အဲ့ဒီ VMS စနစ်နဲ့တနိုင်ငံလုံးရှိငါးဖန်းကွက်အလုံးကိုနေပြီးတော့တက်ရဲတပ်ဖွဲ့နဲ့ငါလုပ်ငန်းဦးစီးဌာနကစောင့်ကြည့်စင်တာတွေကနေစောင့်ကြည့်နေတာလို့ဆိုပါတယ်ဒီလိုစောင့်ကြည့်တာအပြင်ပင်လယ်ပြင်မှာရေတက်စစ်သင်းမောကစောင့်ကြည့်မှုတွေရှိနေပေမဲ့ကံဝေးငါးဖန်းလေကြီးတွေဟာပုံစံအမျိုးမျိုးနီးမျိုးမျိုးနဲ့ညဖက်တွေမှာဖန်းစီနေကြတယ်လို့ဒေတာခံကံနီးရေလုပ်သားတွေကပြောကြပါတယ်တနင်္လာနေ့တိုင်းရေပြင်အတွင်းကံဝေးငါးဖန်းလုပ်ကွက်52ကွက်ရှိပြီးငါးဖန်းကွက်တစ်ကွက်ဟာရေမှန်30အကျယ်ဝန်းရှိပါတယ်ဒါပေမဲ့2020ပြည်ညဖေဖော်ဝါရီလကစပြီးကော့တောင်းရေပင်ငါးဖန်းကွက်၄ကွက်ကိုငါးတန်ရန်ဇာတာဖွင့်ပြုရေးဆိုပြီးပြည်တော်စုအစိုးရကပိတ်လိုက်ပါတယ်။ငါးဖန်းခွင့်ပိတ်လိုက်တဲ့ရေပင်ဟာကော့တောင်းနှင့်မြေကြီးမှာရှိတဲ့ရေလုံသားတွေအဓိကငါးဖန်းနေတဲ့ငါးဖန်းကွက်တွေဖြစ်နေပါတယ်။ဒီလိုငါးဖန်းကွက်တွေပိတ်လိုက်တာကငါးဖန်းတဲ့ area ကျင်းသွားပြီးကန်နီငါးခိုးဖန်းတာတွေကြုံလာရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။တနင်္လာနေ့တိုင်းငါးလုပ်ငန်းအဖွဲ့ချုပ်ရဲ့စီရင်တွေအရတော့ကန်းနီးဝင်ဖန်းလို့ယမန်နှစ်ကဖန်းစီအေးယူခဲ့တဲ့ကံဝေးလှေအစင်းရေ40နီးပါးရှိရလို့သိရပါတယ်။ဥတ္တဆိုးကတနင်္လာနေ့တိုင်းငါးလုပ်ငန်းအဖွဲ့ချုပ်ရဲ့အတွင်ရင်မူဖြစ်ပါတယ်။ဒီနေ့ငါးဖန်းရသည်မှာလဲဗုတ်ပြင်းမြို့နယ်ထဲကပင်လယ်ပြင်မှာငါးခိုးဖန်းနဲ့ကံဝေးလှေတွေကိုဖန်းစီထားပြီးအစင်းရေအတိအကျကိုတော့မသိရသေးဘူးလို့သူကဆိုပါတယ
်။ဒီနေ့မှတော့မသေးသေးရတာ။ဒီနေ့မှရှိတော့ရှိတော့ဖြစ်မယ်။ရှိလိမ့်မယ်။
ဒီနေ့တော့မသိသေးဘူးရှိတော့ရှိလိမ့်မယ်ပေါ်တော့ပူပြင်းရည်ပြင်းမှာအရေးယူရတာတွေကြားရတယ်ကန်နီးဝင်ဆွန်လို့လေ
စီးပွားရေးထိခိုက်လာတဲ့ကန်နီးလေပိုင်ရှင်တွေရက်တီဖို့ခက်ခဲလာတဲ့အချိန်မှာတော့ကန်နီးရေလုံသားတွေရဲ့ဘဝဟာလည်းမရေရာတော့တဲ့အခြေအနေစိုက်လာပါတယ်ကန်နီးငါးဖန်းလေတစ်စီးမှာအနည်းဆုံးရေလုံသား5ဦးလောက်ကလုတ်ကင်နေကြတာပါကန်နီးလေတွေမှာလုတ်ကင်နေတဲ့ရေလုံသားတစ်ယောက်ရဲ့ပြန်ညတလဝင်ငွေဟာ7-3သိန်းလောက်ရှိပါတယ်မချူကတော့ရေလုံသားတူရဲ့ဇနီးဖြစ်ပါတယ
်။အဲဒီမျိုးကအခုအလုတ်သမားအလုတ်တော့အရောဆိုတော့ကိုမစောက်တာကိုဆက်မပြေတော့ဆိုတော့ဒီမျိုးကချင်းလို့ပြောတာ
။အလုတ်သမားကလွတ်ထွက်သွားတယ်ဆိုရင်ကိုမစောက်တော့ရအဆင်မပြေတဲ့အခါဒီလိုပဲချင်းခပြီးတော့ဆောင်းပြန်လာတဲ့အခါပြန်ဆက်ဒီလိုမျိုးပဲလုတ်ပြီးစောင်းနေရတယ်။ဘယ်လိုပြောရမလဲ။ကိုမကလင်းတယောက်ပဲအလုတ်ရှိတယ်။သသမီကများတယ်ဆိုတော့စောင်းဖို့နေရေးကအဆင်မပြေဘူးပေါ့။ဒီလိုပဲရှောက်ပြီးစောက်တော့နေရတယ်
ကျန်စားပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းနေမယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်။ဒို့အတန်ဖက်စစ်အတန်တို့အစီအစဉ်ကိုဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့စနေနေ့ညနေ6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကဖန်ဖို့ကြိုးစားပြီးဖွန်ဒေးရှင်းရုံးတွေကကျေစပ်ကြတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ရတဲ့အတွက်ကျေးဇူးအထူးကိုကျေးဇူးပါတယ်ရှင
်။ဒို့အတန်အစီအစဉ်ဖြစ်ပါတယ်ခင်ဗျာ။မကြခင်မှာအခြားသောအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ
်။ဒီဝေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American Fan နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါမယ် လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Judelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော
်။မင်္ဂလာမနက်ခင်းဖြစ်ပါသေးဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့ဒီတင်းငွေနေနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line no meter 25 40 51 အပြင် line lan meter 190ကပါကျွန်တော်တို့ထပ်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့စနေညဇဂဝိုင်းဆွေးနွေးချက်မတိုင်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုအရင်ဦးဆုံးနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဒီအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြောစကားဖြစ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေမှာစိတ်ဆိတ်နေခြင်းဟာအလိုတူအလိုပါဖြစ်တယ်ဆိုတဲ့စကားပေါ်အခြေခံပြီးစေစုံရအမှုပညာရှင်သတင်းစာဆရာလည်းဖြစ်တဲ့ဆရာကြီးဦးဝင်းဖေနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါတယ်ဗျာ
မြမအရေးအပါဝင်ပေါ့နော်နိုင်ငံတကာလူခွင့်ရေးချိုးဖောက်မှုတွေမှာခမစိတ်နေတာဟာကြာရပါဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်ရှာဒါနဲ့ပတ်သက်ပြီးဆရာဘယ်လိုများပြောချင်ပါသလဲ
ဗာကိစ္စပဲဖြစ်ဖြစ်ဥပိ္ပခပြုရင်ခမစိတ်နေရင်ဆိုတာပါမန်အားဖြင့်တော့နေခွင့်ရှိတာပဲနော်လူခွင့်ရေးပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့ဘာမှစိတ်မထူးကြဘူးဆိုလို့ရှိရင်တော့နေခွင့်ရှိတာပဲတောင်နဲ့အဲ့လိုမဟုတ်ဘဲနဲ့တိုင်းပြည်ဒီပြည်အတွက်သိအရေးကြီးနေတယ်။အန္တရာယ်သိများနေပြီးလူခွင့်ရေးနဲ့ပတ်သက်လို့ကတခါတည်းကိုတိတိသားသားကိုဟလာချင်းချောင်းနေပြီးဒါဆိုလို့ရှိရင်တော့ခမစိတ်နေခြင်းဟာကြာရပါဖြစ်တယ်ဆိုတဲ့စကားဟာအများကြီးအတိတ်ပဲရှိတယ်ဗျ။အဲ့လိုလုံးလို့မရဘူး။ကျွန်တော်လူတွေကဒီလိုသူ့အဖွဲ့အစည်းနဲ့ဝန်းကျင်နဲ့ပါဝင်ရင်ဒီလိုနေကြတာဒီလိုခမစိတ်နေလို့မရဘူးဒါသူ့ကိစ္စကိုကိစ္စအကုန်လုံးပါကြရမယ်စီပွိုင်ကနေဆိုလို့ရှိရင်ဂျိုးဘိုင်ဒန်ပြောတာလို့ပေါ့လေဒါကြာရပါပဲလို့ပြောတာဒါ expressive ဖြစ်အောင်ပြောတာဗျာ
အလိုတူအလိုပါပေါ့ဆရာရေ
ဒါအများကြီးဒိဗယ်ရှိတာသူစကားကိုလေးနဲ့သွားအောင်လို့ပြောတယ်သဘောကျွန်တော်ကအဲ့ဒါကိုသဘောပေါက်ခဲ့ပြန်တော့လက်ခံတယ
်ဖတ်မှကြတော့လဲပေါ့နော်ကျွန်တော်တို့တောင်ဆန်းစုကြည်ဟာရိုဟင်ဂျာတွေပေါ်စစ်တပ်ကကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးစိတ်ဆိတ်နေခဲ့တယ်ဆိုပြီးတော့အဲကျွန်တော်တို့ချီးမြှင့်ခဲ့တဲ့စုတချို့ကိုလည်းပြန်ပြီးရုပ်သိမ်းခဲ့တာရှိသလိုလူခွင့်ရေးအဖွဲ့တွေနဲ့အဲနိုဘယ်ငင်းချိုင်းစုရှင်တချို့ကလည်းဝေဖန်ခဲ့ကြတာလည်းရှိတယ်အဲတစ်ဖက်မှာလည်းကျွန်တော်တို့ကြည့်လိုက်လို့ရှိရင်တောင်ဆန်းစုကြည်ဟာအမျိုးသားယဉ်ကြားစေရေးမူဝါဒကိုအဓိကဖြစ်ထားပြီးတော့မြန်မာနိုင်ငံကိုဒီမိုကရေစီစနစ်စီကိုကူးပြောင်းဖို့အတွက်2008အခြေခံဥပဒေထဲကနေရွေးကောက်ပွဲဝင်တဲ့အစိုးရဖြစ်ဆောင်ရွက်ခဲ့တယ်။အဲ့တော့စိတ်ဆိတ်နေတာဟာအလိုတူအလိုပါဖြစ်တယ်လို့ဆိုလို့ရှိရင်စောစောကပြောခဲ့တဲ့ဆက်ဆက်အခြေအနေတွေမှာပေါ့နော်။ဒေါန်ဆန်းစုကြည်ကိုဟောဆရာဘလို့ပြောချင်ပါသလဲ။စိတ်ဆိတ်နေခဲ့ကြတဲ့မြန်မာပြည်သူတွေကဘလို့ပြောချင်ပါလဲဆရာ
။ဒေါန်ဆန်းစုကြည်ကဒီသူအုတ်ချုပ်နေတဲ့သူအစိုးရပေါ့သူမှတာဝန်ယူရမယ့်အပိုင်းနေရှိရိုးရင်းကြကိစ္စနဲ့ပတ်သက်လို့သူကမျိုးကနဲ့ဗျကနဲ့ဟလာပြောလိုက်တဲ့မှတ်ချက်မျိုးသူကလုံးလုံးမရသူကနိုင်ငံခေါင်းဆောင်ဖြစ်နေတယ်ဖြေရှင်းစရာရှိတာကိုသူတွေးအေးနဲ့တတ်နိုင်လည်းများမှန်အောင်မှန်ကန်အောင်ဖြေရှင်းရမယ်တာဝန်ရှိတယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီလိုခြေရာကိုဒေါ်အောင်ဆန်းစုကြည်မလိကျိုးကျင်နေပါတယ်ဆိုတဲ့မှတ်ချက်မျိုးဖြစ်လာမယ်ဆိုလို့ရှိရင်ဒါအမှန်ကန်နိုင်ကျွန်တော်ကမတိကျိုးကျင်လုပ်ပြီးတော့နေလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးဒီကိစ္စတစ်ခုကိုနှစ်ဖက်ညတာပြီးတော့ပြောနိုင်တဲ့ပြောဖို့ကြိုးစားတဲ့အနေအထားတည်လုပ်လိမ့်မယ်လို့ကျွန်တော်ကခမန်းနေဘာလို့လို့ဆိုတော့သူကအဖက်ကြည့်ရတယ်ကြာသူအုံချုံနေတဲ့တိုင်းကြီးရဲ့ဒီတောင်ရှိရလူလုတ်တဲ့အပေါ်မှာကြည့်ရတယ်သူချီလွန်လက်လွန်ဖြစ်သလားရ 치료날은 막 피부라 피들라서라 누가 이야매 치료날은 피대서라 옆에가 말라울로울로 벨로울로 치료면 치료날은 피다 레즈레 이 뼈가 나리 아니 시발에 애로 하묘리고 천천히네 로아와리 다이디 말에 애리 로아베 누가 천천히네 구해자매 뼈자매 소자매 애로 그래서 밤만 뼈베니래 밤만 뼈베니라 ยะไคมาဖြစ်တဲ့အရေးကိုဗျဥမာပြည်တပြည်လုံးမှာရှိတဲ့လူတွေကဒါကိုအရေးမှမဟုတ်သေးပဲမမမမမဒီဟုကွာစိတ်ဝင်စားဘူးဆိုတဲ့အတိပဲကျွန်တော်ပထမဖြေခဲ့တဲ့သဘောလိုပဲသူတို့အနေနဲ့ဘာမှအရေးမကြီးသေးတဲ့အခါကြတော့ဘာမွေးဝမ်းကွာဆိုတော့နေလိုက်တာဒီလိုနေခြင်းဒီဟလာရွေးညာရေပေါ်မှာရက်ဆက်တယ်လို့အတိပဲမရှိဘူးယခိုင်မှာရှိတဲ့ပြဿနာကို ยะไคมาล้วยอยู่ปีเริ่มมาชื่อแต่ลูกอ่ะเบนาเลมาโลเบซี่มาโลซินเซซาซาเนี่ยดูพี้พี้บ่เลยชื่อเลยจังมาทีเนี่ยနိုင်ငံတကာကသူ့ကိုဒါနဲ့ပတ်သက်လို့ပြက်ွက်တယ်ဆိုပြီးတော့ဆုတ်သိမ်းတယ်ဆိုတာနိုင်ငံတကာကသူ့မလုပ်တယ်ဆိုတဲ့ကိစ္စကိုခုကျွန်တော်ပြောသလိုစဉ်းစားပုံမရဘူးဒါသူတို့ကိစ္စမှမဟုတ်တော့ဘူးအဲ့ဒါတွေပေါ်မှာကျွန်တော်တို့ကနိုင်စပြီးမှပြောလို့ရပါတယ် ဟုတ်ကဲ့ကျွန်တော်ကတော့အဲ့လိုပဲဖြေချင်ပါတယ်တော်အောင်ဆန်းစုကြည်ကရွေးရပြဿနာနဲ့ပတ်သက်ပြီးတော့ဗောနော်ကိုဖီအနန်ကွန်ရှင်ရဲ့အကြံပြုချက်တွေကိုလက်ခံတယ်လို့လည်းလူသိရှင်ကြတော့ပြောခဲ့ပါတယ်ဒီအကြံပြုတင်ပြချက်တွေမှာဆိုရင်လူခွင့်ရေးချိုးဖောက်မှုတွေကိုကင်တွယ်ဖို့နဲ့လူခွင့်ရေးနဲ့အညီဘယ်လိုစီမံခန့်တွေဘယ်လိုဆောင်ရွက်ကြရမယ်ဆိုတာလည်းပြောထားတာရှိပါတယ်ဒါကတော့ဆ
ตู้เนี่ยตะบาวะโหดาจี้มั้ยဆိုရင်သူဒီဒါကိုထောက်ခံပြီးတော့ပြောဆိုတယ်ထိနေသိသိပြောတယ်ဆိုတာမျိုးလုတ်ခဲလိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ်ဟုတ်ကျွန်တော်လို့ယုံကြည်တဲ့လူတွေကြတော့တော်သားဆိုကြည့်ပါပြင်မမြင်ကြဘူးတနည်းပြောလို့ရှိရင်တော့ခမစိတ်နေတယ်ဆိုတာကိုနားလည်ကြရမှာအခြေအနေတစ်ခုနဲ့တစ်ခုအဲမတူနိုင်ဘူးလို့ပြောမှာပေါ့နော်ဆရာ
ဒါပဲဗျာအဲ့ဒါပဲအဓိကပဲဟုတ်ဘယ်လိုလေးနေတာလို့ဟုတ်အရင်တော့ကဘယ်လိုလုတ်ခဲ့ဘူးတလဲဘာကြောင့်ခမစိတ်နေတာလဲအာသိရေးကြီးပါလေဒါဟုတ်ကဲ့ဆရာကပကြီးဆရာဝိထုတို့ဆရာရုပ်ရှင်ဒါရိုက်တာဖြစ်ခဲ့တဲ့အပြင်ဆရာကသတင်းစာဆရာတယောက်လို့လည်းပြောရင်လည်းမမပါဘူးအဲ့တော့အနုပညာနယ်ပယ်မှာပေါ့နော်ဖော်ပြပုံနဲ့သတင်းနယ်ပယ်မှာဖော်ပြပုံကလည်းမတူနိုင်ဘူးပေါ့နော်ဆ
say say my neighbor, Pobja me so ye. Balu Pobja name Malaysia.
Anubia neighbors run a patelo garo. Pay bido, chichililiti, pure rome solution. A long poklika saneva.
Okay.
The Amyaka isare who Anubina sisse tama, Nubina sisse anenega. Say bido, the usa is saying, Ted Twente. Amashiwia. Umavian Lubioga. ဥပမာရေးနေတာအယောင်ပဲလို့ရေးနေလိုင်းပဲလို့ရေးနေဘယ်နဲ့ဘာညာနဲ့ဒါတွေပဲသူကစိတ်ဝင်စားတယ်အဲ့ဒါပြန်ပတ်သက်လို့တရားကြီးမတရားကြီးအများကုန်ကောင်းကျိုးဟုတ်ပြီလူငယ်စုအတွက်လားလူများစုအတွက်လားဘာညာဆိုတဲ့ကိစ္စတွေဖြစ်သွားတာနဲ့တပြိုင်တည်းပုဂ္ဂလိကသဘောတရားအရာဖြစ်သွားပြီအဲ့ဒါသူကပကြီးတယ်မဟုတ်တော့ဘူးသူရဲ့ပုဂ္ဂလိကအမှုပညာစိတ်ဓာတ်ကိုကကြောင်းသွားပြီပေါ့ဗျာ
ဘာဝပြောင်းသွားပြီသူပြောင်းသွားလို့အနုပညာနယ်ကြီးတစ်ခုလုံးနဲ့ပြောလို့ရလားဆိုပြောလို့မရဘူးဗျအနုပညာသမားတွေကပုဂ္ဂလိကသိစံနေတာအဲ့ဒါအလွန်တရားမှတယောက်စီတယောက်စီနဲ့ဆိုင်နေအဲ့ဒါကြောင့်မို့အနုပညာသမားတွေကဒါမို့ခန်းနိုင်တယ်မခန်းနိုင်ဘူးတိုက်မယ်မတိုက်ဘူးဘာလို့မယ်ညာလို့မယ်ဆိုတဲ့ကိစ္စကိုကျွန်တော်ဝေဝံကြအောင်မရှိဘူးခင်ဗျဟုတ်တယ်ဟုတ်တယ်စေစီချာချာလုံးလို့မရဘူး ครับเดี๋ยวนี้เดี๋ยวนี้มาชี้กองชี้มั้ยชี้อย่างนั้นทุกคนนี่ดาตู่ด้วยป้าหรือเปล่าหรือไม่เอามันเนี่ยรู้เปล่าหรือไม่เอาอ่ะเอลุชี้ว่าเลยไม่ตู่ได้โรงงานสัญญาดิมาไม่ตู่ได้ตู่โรงงานเนี่ยตบอตบาวะอย่าป่ะเนาะพอป่ะอยู่อยู่ชี้နိုင်มาเลยถูกป่ะเลยเออแล้วเสียก็ตะรินษาเสียเดียวเนี่ยผิดแค่เลยสรุปมีเดียตะมาเดียวด้วยส่วนเองป่ะเนาะ ลูกคนเยกิษาแยกတွေမှာစိတ်စိတ်မနေဘူးဆိုတော့လက်တွေ့တိတ်တွေကဘာများဖြစ်မလဲပြီးတော့ကျွန်တော်တို့ဖော်ပြတဲ့အခါမှာလဲတာမန်ပြည်သူတွေလို့တနည်းပြောရင်Facebook လို့လူမှုမီဒီယာတွေမှာဖော်ပြနေတယ်လို့ဖော်ပြလို့ကိုဖြစ်နိုင်မလားမီဒီယာတမားတယောက်အနေနဲ့သူရဲ့အခက်အခဲတွေကဘာလဲသူရဲ့စီးတွေကဘာလဲအဲ့ဒီလို့ဖော်ပြတဲ့အခါမှာရှင်မီဒီယာကမှာကယေဘုယျပြောရမယ်လို့ရှိရင်ဘာတွေဖြစ်တယ်ဘာတွေမဖြ
ตาเรมาเตียเรกองเนมากองเนเนี่ยกูมาทายเลยอูดาริผิดซะเรโซโลชิยเปียวมาตาวนสิอ่ะตุตาวนมั้ยดาตุตาวนรู้ดาเปียวดาเนาะชี้เสียอกงลงเปียวมาเลยสรว่ามะผิดไหนมึงเฉิงลงอ่ะเปียดิมีเดียเนี่ยปะเสร็จลูกตะวะดีลากันลุกเกกูเลยลุกเกกูรู้ไอ้หมาปะตนาผิดดิมีเดียตะมามะดิบาจี้ผิดเนเน บ่ากรีกูมามจุโลมเบ้เนอกงลงอ่าอกรีเบ้ๆมามไล่เป้บลูเป้มามไล่เป้เนลุ้ยอ่ะเมสู่เดดีลงวะอုတ်ตုံบ่ดิอกรีมไล่ซ้าเยสู่ยิเต็มมู้เดเปียโอเคเต็มมู้เดคาจ้ะรอซวยนวยจ้ะเดฉะมิ้วตะกะบาลงอ่ะฉะซวยนวยเดคาจ้ะเอลุหมอบมะเป็ดหน่ายมู้เดลูโซราเด
ตุ๊กเกษากุเกษาอายุสรว่าฉิมาอยู่เว้ยอเมียนน่ะตะคู่หมอตะคู่ตูตองตีไล่มาหมอหูเด้อกฤษสรว่าเบ้ไล่ตาสรว่าคือผิดไหนเน่เด้อไอ้ห่าจองหมูไอ้หลงว่าสรแห่หาจี้รอจนเราฉะลงมาผิดหูยาเด้อดาจี้อ่ะละกานี่จู้หล่นเนี่ยสภาพผิดเหมเด้อจุ๊ดโตก็ตั่นไหนเหมะเบ้ไม่ไล่ยีตั่นไหนเหมะ เป็นมาไล่สู่เรหาเวลุลุยาไม่เปียสู่เรอโซอ่ะนอกซุงนายตัวเลยเอริสกาอะยาสู่ชื่อเนี่ยมีเดียฮะผิดล่ะเนี่ยก้องนี่พี่สิไม่ก้องนี่พี่สิไม่เปียวอ่ะเลยสู่เรตาวงไม่ชื่อมีอ่ะโอเคเจซุบาเวเสียเสี่ยวอู้เว่นเพียด้วยเสียซวยด้วยเสียสกาเนี่ยผิดไปเลยจนตะบองตามมา
อุดมตันရဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့စနေညဇကဝိုင်းအစီအစဉ်ဖြစ်ပါတယ်ဒီဂျစ်တယ်ငွေကြေးဘစ်ကွိုင်းနဲ့ပတ်သက်ပြီးဒီအကြောင်းကိုလေ့လာနေသူကိုဝင်းကိုကိုအောင်နဲ့မန်းအင်ဂျင်နိုင်ကဆွေးနွေးတင်ပြထားပါတယ်ဟုတ်ကဲ့ကိုဝင်းကိုအောင်ရေအခုဆိုရင်ဒီမြန်မာနိုင်ငံမှာစီးပွားရေးအရန်ကိုကြာစင်းနေ
တချို့ဒီစီးပွားရေးပညာရှင်တွေတချို့ဒီ digital စီးပွားရေးနဲ့ပတ်သက်တဲ့လေ့လာသုံးသပ်သူတွေကအဲ့ဒီနည်းလမ်းကိုတင်ပြဆွေးနွေးလာတာလေးဒီလည်းရှိတဲ့အခါကျတော့မြန်မာနိုင်ငံမှာဒီ Bitcoin ကလည်းဟိုဗဟိုဘဏ်ကပေါ့နော်ဆရာနာမသိခင်မှာအယတာဒေါန်ဆန်းစုကြည်အယတာအစိုးရလက်ထက်တုန်းကလည်းဒီ Bitcoin အသုံးပြုမှုကိုသူတို့ပိတ်ပင်ထားတဲ့ခါကြတော့ဒီအခုမြန်မာနိုင်ငံမှာ Bitcoin သုံးနိုင်တဲ့အခြေအနေပေါ့နော်အဲ့ဒါဘယ်လိုရှိနေရှင
်းဟိုကျွန်တော်မြန်မာနိုင်ငံမှာလည်းလူတွေအနေနဲ့ဟိုဒါအသုံးပြုကြတဲ့လူတွေလည်းရှိတယ်အသုံးမပြုကြသေးတဲ့လူတွေလည်းရှိတယ်နားလည်းမှုလွယ်မှားနေတဲ့လူတွေလည်းရှိတယ်ပေါ့လေဆိုတော့ကျွန်တော်သူ့ကြောင့်ရပြောမယ်ဆိုရင်တော့ကျွန်တော်တော့ဟိုဒီကိုဗစ်မဖြစ်ခင်တော့ကတော့ကိုဗစ်မဖြစ်ခင်ကာလကနိုင်ငံခြားတငယ်ချင်းတယောက်ကဟိုဒေါ်လာ100ဘူး Bitcoin နဲ့စောင့်ပေးခဲ့ဘူးလားသူရှိတယ်ဆိုတော့အဲ့တော့ကျွန်တော်အဲ့ဒါကိုဒါပေမဲ့အဲ့တုန်းကကျွန်တော်လည်းဘာမှမသိဘူးဒါ2020ကိုဗစ်မဖြစ်ခင်ကာလအဲ့တော့နောက်ပိုင်းကိုဗစ်ဖြစ်သွားတော့လည်းကျွန်တော်တို့ကိုဗစ်ကိစ္စနဲ့ရုံးကန်ရတာလေခြားတော့ကိစ္စတွေနဲ့ရှိလို့ကျွန်တော်လည်းထားအောင်မင်းမင်းပြပြောက်ဖြစ်သွားတယ်ပေါ့နော်ဆိုတော့သူ wallet တစ်ခုကနေပြီးတော့ကျွန်တော်ပေးတာဒါပေမဲ့ဒါဆက်အနာသိမ်းပြီးနောက်ပိုင်းမှာတော့ကျွန်တော်လည်းအခုဧပြီလကုန်ဝင်းချင်အောင်မှာကျွန်တော်အနေနဲ့ဒီမြန်မာပြည်မှာတခုရောက်သွားခဲ့တယ်။အဲ့ခါမှာကျွန်တော်အနေနဲ့အခက်အခဲတွေအများကြီးတွေ့ရပါတယ်။အထူးသဖြင့်ဒါငွေကြေးအဖြစ်အခက်အခဲတွေဒါအများကြီးတွေ့ရတယ်ပေါ့လေ။အဲ့တော့ဟိုအဓိကအမှကျွန်တော်ဟိုလေရောက်တဲ့ခါမှာအသီးမိတ်ဆွေတချို့ရဲ့အကြံပေးမှုပြောကြားခြင်းနဲ့အခုကျွန်တော်ဒါပြန်ပြီးတော့ဟိုကျွန်တော်လက်ဆောင်ရတာရဲ့အောက်လေဈေးရောက်သွားသလိုကျွန်တော်ရဲ့ bank account တွေကနေတဆင့်လေဒီ Bitcoin တွေကိုပြောင်းလဲထားတဲ့အတွက်ဆိုပြောရဲကျွန်တော်ရဲ့ bank account တွေပိတ်သွားတဲ့အခါမှာတော့ ဒီဟိုငွေကြေးဆုံးရှုံးမှုကဒီဆိုပြောရဲအတိုင်းသာဟိုအနည်းငယ်ပဲရှိတော့တယ်ဘာကျန်နေမာနာတွေကတော့ကျွန်တော်အနေနဲ့ဒါအသုံးပြုလို့ရရတာဖြစ်ခဲ့တယ်ဆိုတော့ဒါကတော့ဒါကျွန်တော်ရဲ့ personal experience နေပြီးတော့ဟိုရရှိလာအကျိုးကျေးဇူးပေါ့ပြီးတော့ဆိုပြောရဲ Bitcoin ရဲ့အားသာချက်တခုကျွန်တော်အဲ့နောက်ပိုင်းမှာမှစပြီးတော့ကျွန်တော်ဒီဟာပေါ်ကိုအာတကယ်ဟိုဒါဟောဒါအကျိုးရှိတဲ့အရာပါလားဆိုပြီးကျွန်တော်သိလာပြီးတော့လေ့လာဖြစ်လာတယ်ပေါ့နော်ပြီးတော့နောက်တစ်ခုအားသာချက်တခုကဒီ Bitcoin ကဟိုကြာလီတန်မှုတက်လာလေအရာပါပဲဆိုတော့ကျွန်တော်အရင်တော့သူထားတဲ့အရာရှိရပြကြာလီတန်မှုတက်လာလေဆိုတဲ့အရာမျိုးတွေပေါ့ဥမာဟိုရွှေတို့ဥမာမြေတို့အိမ်တို့ပေါ့လေဒါတွေကကျွန်တော်တို့ traditional စဉ်းစားရင်တော့ကြာလီတန်မှုတက်လာလေလို့ကျွန်တော်တို့ကယူဆတယ်ဒါပေမဲ့အခုကျွန်တော်တို့ data တွေကိုပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဒီနှစ်မှာရွှေရဲ့တန်မှုက -2% ဖြစ်တယ်ဟို200ခန့်အောင်ဒီကျတယ်ပေါ့နော်တဖြည်းဖြည်းကျတာလေအဲဒါဘာလို့ပြောမယ်ဆိုရင်ဒါရွှေတွေကအခုထပ်ပြီးတော့တွေးလာတာလည်းရှိလာတယ်ပြီးတော့နောက်ခုရွှေရဲ့စေတနာလည်းဟိုတိမ်ပို့ဆောင်မှုအတွက်ခက်ခဲတယ်ပေါ့ဟို physically တည်ဝါတာမျိုးတွေပေါ့လေဆိုတော့အဲ့ဒါမျိုးတွေရှိနိုင်တယ်ဆိုတော့ဒါရွှေပြီးတော့ဥမာချို့အင်ချမ်းမြေရင်းနှီးမြှုပ်နှံတာတွေအာဒီကွန်ဒိုတွေဝယ်တာမျိုးတွေပြုလုပ်တယ်ပေါ့လေဆိုတော့အဲ့လိုခါမျိုးတွေမှာလည်းပြဿနာဘာလဲဆိုတော့ဆိုတော့ပြောရင်ဒီအင်ချမ်းမြေတို့ကွန်ဒိုတို့ဟာတဘာဝ BN အကြောင်းဖြစ်စေဒါမှမဟုတ်လေတိုင်းပြည်ပျက်စီးတဲ့ခါကြောင့်ဖြစ်စေဒါမျိုးတွေကတခြားတော့တနည်းအောင်ယူသွားလို့မရအောင်ဘစ်ကွိုင်းဆိုတော့ပြောလို့ဒီပမာဏအရင်မကြီးတဲ့ရင်းနှီးမြှုပ်နှံတာစပြီးတော့ကိုယ်တိုင်လုပ်ရဥမာအင်ချမ်းမြေဝယ်မယ်ဆိုရင်ဒါကွာတင်းညာနဲ့ထောင်နဲ့ချီပြီးတော့ရင်းနှီးမြှုပ်နှံမှုရှိရတယ်ဘစ်ကွိုင်းကတော့ဆိုတော့ပြောရင် $10 ပဲလုံးမလားဒေါ်လာ100ဘူးပဲလုံးမလားအစားရှိပြီးရတယ်လို့ပြောဆိုတော့ပြောရင်ဘ ਹੁ ထိန်းချုပ်မှုမရှိရဲသူကကိုကသူများကိုမှားပြီးတွဲပေးတာမဟုတ်ဘူးဒါမှမဟုတ်ကိုပတ်စော့ကိုကိုရဲ့ဟိုဟိုပေါ့နော်ကိုရဲ့ဟို private key တွေကိုမေ့တာမဟုတ်ဘူးဆိုရင်တော့ဖြင့်ဒီဟာကိုဘယ်သူမှလာပြီးတော့ခိုးလို့မရဘူးပွက်လို့မရဘူးဆိုတော့ဒီအနေအထားတစ်ခုတော့ကြည့်တယ်ပြီးတော့ဆိုတော့ပြောတယ်ဘယ်နေရာကိုပဲသွားသွားဘယ် data ကိုပဲသွားသွားအလွယ် as long as ကိုရဲ့ private key ကိုမှတ်မိနေသူ၍ဒါကိုကပြန်ပြီးတော့ဟို liquidate လုပ်လို့ရတယ်မီဒီယာမှာဆိုဘာဖြစ်လို့လဲဆိုတော့ဒါ true global currency တစ်ခုဖြစ်တယ်ဟုတ်ကဲ့
โอเคအဲ့တော့ဒီ Bitcoin ဆိုတော့ဒီ digital ငွေကြေးစနစ်ပေါ့เนาะအဲ့ဒါကတော့ဘယ်လောက်ထိခိုင်မာမှုရှိတယ်လဲသူရဲ့သဘောတဘာဝဘယ်လိုလဲရှင
်ဤပညာဒါဤပညာရှုဆောင်ရကြည့်ပြီးတော့ပြောရလူတွေရှိမှာညဟို blockchain ဤပညာပေါ်မှာအခြေခံတာအရာပေါ့เนาะဒါပေမဲ့ဒီမှာကတော့ကျွန်တော်ကတော့ဟို financial ဘက်ကို focus ထားပြီးတော့ပြောချင်ပါအဲ့တော့ဤပညာရတော့တော်တော် strong ဖြစ်တယ် strong ဖြစ်တယ်ဆိုတော့ဘာလဲဆိုတော့ယခုချိန်အထိကို Bitcoin ကို hack ပြုလုပ်နိုင်ခြင်းမရှိဘူးဆိုတော့ဒါ2900ပေါ်လာရင်ဤပညာပေါ့နော်ဒါဟိုဤပညာရပြင်လို့ပြော blockchain နဲ့ဆိုတော့မတူညီတဲ့ computer တွေကဝိုင်းပြီးတော့ processing လုပ်တဲ့အတွက်ဒီ hack ခံရနိုင်ကြီး server ကျနိုင်ကြီးမရှိဘူးအဲ့တော့ bitcoin ပျောက်ွယ်သွားကဘာပေါ်ပျောက်ွယ်သွားနိုင်တာတော့အခြေအနေတစ်ခုပဲရှိနိုင်တယ်အဲ့ဒါဘာလဲဆိုတော့ကဘာပေါ်မှာ internet လုံးဝပြတ်တောက်သွားတဲ့အချိန်ဒီကဘာလုံးဆိုတော့အဲ့ဒါလည်းဟိုဖြစ်နိုင်ဘူးတော်တော်ကြီးကိုခင်းနေ situation ကြီးပေါ့နော်ဒါတစ်ခုဆိုတော့အဲ့တော့ဟိုခိုင်မာမှုရှိလားမရှိလားပေါ့လေဆိုတော့ဥမာ Bitcoin ရဲ့အဓိကဟိုဟာအားသာချက်ကဘာလဲဆိုတော့သူ့မှာ21 million ပဲရှိ Coin ပေါင်း21 million ပဲရှိ20တန်ပဲရှိအဲ့တော့20တန်လုံးဝကန့်တက်ဆိုတော့ကဘာပေါ်မှာရွှေရဘယ်လောက်ရှိလဲကျွန်တော်လည်းမသိဘူးရှာရောရှာနေရပဲတွက်နေသူအများကြီးထွက်အများကြီးထွက်နေပေါ့နော်အဲ့တော့ဟိုဆိုပြန်နေမြေနေရာတွေဆိုတာလည်းဆိုပြန်နိုင်ငံချင်းချင်းကြောင်းလကောင်းဒါမှမဟုတ်လဲဟိုဒေတာဆိုင်ရာဒီဖွင့်လို့တိုးတက်မှုတွေဒါမှမဟုတ်လဲစိုးရွမှုတွေကြောင်းလကောင်းဒါအစည်းအုံးအသက်ကြတယ်ဖြစ်နေတယ်Bitcoin ကတဖြည်းဖြည်းချင်းရှားလာတာကဘာပေါ်မှာဆိုတော့2009ခုနှစ်ကစပြီးတော့ထုတ်တယ် blockchain ဤပညာရာကျန်တဲ့ miner ဆိုတဲ့လူတွေက Bitcoin mining ကိုဝိုင်းလုပ်ပြီးတော့ဒီလိုပြောမလဲဟို Bitcoin ရောက်ကြီးတစ်ခုလုံးအသက်ဝင်ကြအောင်ဆောင်ရွက်ပေးရပေါ့နော်အဲ့တော့ကဘာပေါ်မှာအခုချိန်ဟိုကျွန်တော်တရလောက်ဟို90ရာခိုင်နှုန်းလောက်ကြီး Bitcoin ကကုန်လာပြီသူရဲ့ Bitcoin ထုတ်လုပ်နိုင်စွမ်းဟာအချိန်ကြာလာလေလေတဖြည်းဖြည်းလျော့နေလာလေဖြစ်တယ်အဲ့တော့ကဘာပေါ်မှာ 10% တော့ Bitcoin ပဲ mining လုပ်ဖို့ကျန်တော့အဲ့ဒါပြီးသွားရင်ဆိုတော့အဲ့ဒါတော့2100ကျော်လောက်မှဟို100% Bitcoin ဖြစ်မှာပေါ့အဲ့တော့အဲ့ချိန်ရောက်လို့ကျွန်တော်တို့အားလုံးလည်းဟိုလူလောကမှာမရှိတော့တော့ပါဘူးပြင်မလားအဲ့တော့ရှိလို့မရှိတော့ပါဘူးအဲ့တော့ဆိုတော့ဒါတန်မှုကတက်လာမယ့်အကြောင်းလားတူပဲလို့ကျွန်တော်အနေနဲ့ဟိုယူဆတယ်ပေါ့နော်အဲ့ပြီးတော့ခိုင်မာမှုရှိလားဆိုတော့ကဘာပေါ်မှာကုမ္ပဏီကြီးတွေဖြစ်တဲ့ဒါ Tesla ကုမ္ပဏီတို့ MicroStrategy ကုမ္ပဏီတို့ဆိုရင်လည်းဒါ Bitcoin တွေကိုသူတို့ရဲ့ balance ရှိမှာထည့်ပြီးတော့ကုမ္ပဏီရဲ့ပိုင်ဆိုင်မှု asset ဆိုပြီးတော့ဟိုထားတာမျိုးရှိရပေါ့နော်အရင်ဆုံးကကုမ္ပဏီတွေတက်ဆက်ပွင့်ဘာဝယ်ထားမလဲဟိုမြေဝယ်ထားမလဲတိုက်ဝယ်ထားမလဲအစရှိဖြစ်ပေါ့လေအခုကြတော့ Bitcoin assets တွေကိုထားတာရှိတယ်ပြီးတော့ SRB တို့ဆိုတဲ့နိုင်ငံကလည်း Bitcoin ကိုတရားဝင် currency တရားဝင်ငွေကြေးအနေနဲ့သူတို့နိုင်ငံမှာစပြီးတော့အကောင့်ထည့်ပုံနေပြီပေါ့နော်ဆိုတော့ဒါကလည်းဟိုအရန်အစိတ်ဝင်စားအခုကောင်းပါတယ်တချို့နိုင်ငံတွေအနေနဲ့လည်းသူတို့ရဲ့ဟိုပြည့်ယွင်းနေတဲ့ဒီငွေကြေးစနစ်ငွေကြေး currency unit ကိုအစားထိုးကူတာဖို့ဆိုတော့ Bitcoin ကိုသိ နိုင်ငံတော်ရဲ့ currency ခုအနေနဲ့သတ်မှတ်ပြဋ္ဌာန်းဖို့လေထွတ်တော်တွေမှာသွင်းလို့နေကြမျိုးတွေလည်းရှိပါတယ်ဆိုတော့ဒါအနာဂတ်မှာအရင်စိတ်ဝင်စားဖို့ကောင်းတဲ့အကြောင်းပါပဲအဲ့တော့ဆိုလိုချင်တာကတော့ဟိုဒီလောက်ခိုင်မာတဲ့နိုင်ငံတွေအနေနဲ့လည်းတရားဝင်ပြဋ္ဌာန်းလာတယ်ခိုင်မာတဲ့ကုမ္ပဏီကြီးတွေကလည်းဒါကို access ခုအနေနဲ့ခြင်ထားတဲ့ဆိုတဲ့အတွက်ကြောင့်ဒါကျွန်တော်ကတော့ simple ပဲတွေးပါဒါကတော့ဟိုတေချာတိကျခိုင်မာမှုရှိတော့ရှိနိုင်တဲ့ဒီအရာဖြစ်တဲ့အတွက်ကြောင့်တစ်ကဘာလုံးဝင်ပြီးတော့ဝယ်ကြတာပါပဲအဲ့ဒါတော့ကျွန်တော်မိကုန်းဟိုညင်းစရာတော့မရှိနိုင်ပါဘူ
းအဲ့တော့ပေါ့နော် Bitcoin ကဘာကြောင့်ပေါ်လာတာလဲရှင
်ဒါ2009ခုနှစ်ကဒီ internet forum ကနေဆင်သူတို့ဒီဟို blockchain network ကသဆင်ဒီငွေကြေးစနစ်တစ်ခုဖန်သီးမယ်ဆိုပြီးတော့ဒီအနီမတိလူတူပေါ့နော်ဟိုသူအမီကတော့ဂျပန်အမီဖြစ်တဲ့ဟိုစာတာစာတိုရှိနာကာမိုတိုဆိုပြီးတော့သူဟိုဟာ online forum မှာအိတ်ခါရောပေါ့ရေးတယ်ပေါ့နော်ကျွန်တော်လည်းဒါပြန်ပြီးတော့လေ့လာဖတ်ရှုထားတဲ့အကြောင်းအဖြစ်တယ်ဆိုတော့ဟိုသူတို့ငွေကြေးစနစ်တစ်ခုကိုဖန်ပြီးဖို့အတွက်သူတို့ဟိုစူးစမ်းပြီးတော့ဟိုပြုလုပ်နေတယ်ဒါပေမဲ့အဲတော့2009ခုနှစ်တော့တော့ဟိုဘူးမှလည်းမယုံခဲ့ဘူးကျွန်တော်ဆွေးနွေးအောင်ဒါကိုတည်တာ2010မှာစပြီးတော့တည်တယ်ဒါပေမဲ့ကျွန်တော်လည်း I have no idea ကျွန်တော်လည်းအဲ့တော့ကျွန်တော်လည်းသိပြမသိဘူးအဲ့တော့ဟိုတဖြည်းဖြည်းဒါစေစုနှစ်ပေါင်းများစွာကြာလာတဲ့အခါမှာ global အတိုင်းသာထူထောင်လာပါအဓိကတော့ပြည်ရင်းနေတဲ့ငွေကြေးစနစ်ကိုပြန်လည်ပြီးတော့ပြင်ဆင်ဖို့အတွက်ရည်ရွယ်ခဲ့တဲ့အကြောင်းအရာတွေကနေတော့စခဲ့တာပါဒါပေမဲ့တည်ထွင်တဲ့လူကလည်းဘီသူမီဝါမယ်လဲဒီခုချိန်ထိလည်းကျွန်တော်တို့ဘယ်သူမှမသိနိုင်သေးဘူးဒါပေမဲ့ဒီစာတိုရှိနာကာမိုတိုဆိုတဲ့လူကဒီ Nobel ဆု Economic မှာ Nobel ဆုဒီ list set ပေါ့နော်ဟိုရာထားချင်းခံရဘူးတဲ့လူကြောက်တော့ဖြစ်ခဲ့ပါဒါပေမဲ့သူ့ကိုလည်းဟိုသူ့တော့ရွေးချယ်ခြင်းမခံခဲ့ရအောင်ပေါ့နော်ဒါပေမဲ့ဟိုပြဿနာကလည်းသူကမိသူမီဝါမန်းလည်းဘယ်သူမှမသိကြအောင်โอเคဒါတော့သူစမ်းတဲ့အကြောင်းအရခုပါဟုတ်
ဟုတ်ကဲ့အဲ့တော့တစ်ဖက်မှာကြတော့ဒီလိုမျိုးအဲ့လိုဟိုအင်တာနက်ကနေပြီးတော့နည်းပညာနဲ့ပဲဒီလိုငွေကြေးပေါ့နော် digital ငွေကြေးတွေကိုလက်ပတ်တဲ့အခါမှာအဲ့လိုဗဟိုဘဏ်တွေဟိုဘဏ်တွေအတွက်ဟိုငွေသားတွေပေါ့နော်ငွေသားတွေမရှိတာမျိုးတို့မလိုအပ်တာမျိုးတို့ဟိုဖြစ်လာတာမျိုးပေါ့နော်ထိန်းချုပ်မှုတွေဒါအဲ့ဒါမျိုးအတွက်ကောဒီနိုင်ငံတစ်နိုင်ငံရဲ့ဥမာမြန်မာကျပ်ငွေပဲဖြစ်ဖြစ်ဒေါ်လာတန်ဖိုးပဲဖြစ်ဖြစ်ပေါ့နော်ဒီဟာမျိုးတွေရဲ့အဲဒီဟာမျိုးတွေအတွက်ကိုဟိုအန်ဒီရမဖြစ်စေဘူးလားဒီလို digital ငွေကြေးစနစ်ကလေ
ဟိုဖြစ်ပါတယ်အမှန်ပါပဲဟိုဘာဖြစ်လို့လဲဆိုတော့ဆွတ်ပြောတဲ့ဟိုဒါကဟိုဆွတ်ပြောတဲ့ဟိုငွေဟိုမကောင်းတဲ့အနေနဲ့ပြောရင်ဒါ Bitcoin ကိုဒီအသုံးပြုနေတဲ့လူတွေမှာရာဇဝမှုဆိုတာတုံးတဲ့လူတွေလည်းရှိတယ်တည်မလားငွေကြေးခွာချတဲ့လူတွေလည်းရှိတယ်ပေါ့နော်ဒါပေမဲ့တစ်ဖက်မှာပြန်ပြီးတော့ကြည့်လိုက်မယ်ဆိုရင်နိုင်ငံတော်ဒီဗဟိုဘဏ်ကြီးရဲ့စနစ်တွေက Bitcoin ထပ်ပို့ပြီးတော့ကောင်းလားဆိုတာကမိကုန်းပြန်ပြီးတော့ထုတ်ပြန်ဖြစ်နေပါတယ်ဒီနေ့ခါတော့ဘာလို့လဲဆိုတော့ဒီဗဟိုဘဏ်ကြီးရဲ့ဤဥပဒေတွေကခေတ်စနစ်နဲ့ဒီလျှော်ညီရဲ့လားဆိုတာမိကုန်းထုတ်ဖို့လူလိုအဥမာပြောဟိုဆော့ပြောတဲ့ထိန်းချုပ်မှုရှိနေတာကလည်းကျွန်တော်တို့ရဲ့လွတ်လပ်မှုကိုပိတ်ဆို့ထားမှုဟိုအမှန်တကယ်ဖြစ်နေပါ for example ဥမာဗဟိုဘဏ်ကဟို Facebook လိုပဲပေါ့လေကိုကတခုခုရေးလိုက်ရယ် तू ကမကြိုက်ဘူးဆိုရင်ဖြတ်လို့ရတယ်အဲထုံနည်းတူပဲဘဏ်စနစ်ကိုကျွန်တော်တို့ဝင်ရောက်အသုံးပြုထားတဲ့လူတွေအနေနဲ့ကျွန်တော်တို့ကအပြည့်အဝယုံကြည်လို့မရတော့ပါဘူးဘာဖြစ်လို့လဲဆိုတော့ဒါမြန်မာပြည်အတူတူပြပို့ပြီးတော့နားလေပါဥမာ currency ဖြတ်လိုက်တာမျိုးအဲပြီးတော့ဆော့ပြောတဲ့ကိုယ့်ရဲ့ဘဏ်အကောင့်ကိုအကြောင်းမဲ့ပိတ်ခံလိုက်ရတာမျိုးအဲလိုမျိုးဆိုရင်မင်းဘလို့သွားပြီးတော့ complain တက်တယ်ဒါပေမဲ့ Bitcoin မှာအဲ့ဒါမျိုးမရှိဘူး unless ကိုကမှားပြီးတော့သူများကိုတွဲတာမျိုးမဖြစ်ခဲ့ဘူးเนาะအဲဒါကနံပါတ်1အချက်ပြီးတော့နံပါတ်2အချက်ကဘာလဲဆိုတော့ Bitcoin ကတိန်းထားရင်ဥမာ for example ဒေါ်လာ1000ဘို့ Bitcoin ရှိရဆိုပါလို့ဆိုတော့ Bitcoin ကဒေါ်လာ1000ဘို့ဆိုရင်နောက်တစ်နှစ်လောက်ကြာရင်ကျင်းတယ်1000နဲ့ average အပြင်ပြောမယ်ဆိုရင်เนาะ1000နဲ့များပါပဲဒီ2000နဲ့ဖြစ်ဖြစ်ပါမယ်1200နဲ့ဖြစ်ဖြစ်ပါမယ်စရှိပြင်းပေါ့ဒါပေမဲ့ကိုမှဒေါ်လာ1000ကိုအိတ်ကက်ထဲမှာစုစားလိုက်ဆိုရင်မပါဖြစ်မလဲပေါ့လေဆိုတော့အဲ့ဒါကဒီနေ့မှာကျွန်တော်ကဒေါ်လာ1000မျိုးသုံးလို့ရပြီမယ်နောက်နှစ်ကျရင်ငွေကြေးတန်မှုကြောက်ဆင်သွားရတော့တန်မှုလိုက်ဒါဒေါ်လာ950ပဲသုံးလို့ရတာ980ပဲသုံးလို့ရလို့ဖြစ်သွားနိုင်တယ်ပေါ့နော်အဲ့တော့ဒီနှစ်ခုအဓိကအကြောင်းရင်းကတော့ဒီနှစ်ခုပါအဲ့တော့လူတွေကတော့ဘယ်လိုသွားမလဲဟို government ပိုင်ဆိုင်တာတွေမပိုင်ဆိုင်ရင်ဆိုင်ကိုယ့်ရဲ့ပိုင်ဆိုင်မှုဆုံးရှုံးသွားမှာဘူးလူတိုင်းကစိုးရိမ်ပါအဲ့တော့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုပို့ပြီးတည်ကြတဲ့အကြောင်းအရာကိုဖြည့်ကြပါဒါတော့ကျွန်တော်ရဲ့ထင်မြင်စာချက်အ
ဲ့တော့ဟိုမြန်မာနိုင်ငံလိုဒီပညာလဲတိတ်မရသေးတဲ့နိုင်ငံမှာဒီလို Bitcoin အဲကိုအဲ့လိုမျိုးလူတွေကိုယ့်အကူတုံးကြဖို့တုံးဆွဲလာဖို့အပိုင်းမှာရောဖြစ်လာနိုင်ပါမလားရှင
်ဟိုမဖြစ်လာနိုင်ဘူးဆိုတာတော့မရှိဘူးဗျဒါပေမဲ့အချိန်တိုင်းတာကူတော့လူတွေဘာဖြစ်လို့လဲဆိုတော့္ိုကျွန်တော်မြန်မာနိုင်ငံမှာဒါဆိုကျွန်တော်လည်းအချိန်ကျွန်တော်ဘဝရဲ့အချိန်အများကြီးကိုကျွန်တော်မြန်မာနိုင်ငံမှာဟိုကြီးပြင်းခဲ့တယ်အလုပ်တွေလုပ်ခဲ့တယ်ပေါ့နော်ဆိုတော့ဟိုကျွန်တော်အနေနဲ့ internet industry မှာလုပ်ခဲ့တာများတယ်ဆိုတော့ကျွန်တော် user experience အနေနဲ့ပြောရမယ်ဆိုအရင်တုန်းကဟိုဘယ်လိုပြောမလဲဗျာဟို internet တွေစပြီးတော့ပေါ်လာတဲ့ကာလတွေတုန်းကဒါကျွန်တော်တို့လူငယ်တွေက internet ကိုအရင်ဟိုအရင်ဟိုကြိုက်နှစ်သက်တယ်ပေါ့နော်ဒါပေမဲ့ internet ဆိုင်သွားတဲ့အခါမှာတချို့ technology နားမလဲတဲ့လူကြီးလူငယ်တွေကကျွန်တော်တို့ဘာပြောလဲဆိုရင်ဒါမျိုး internet ဆိုင်မှာသုံးနေတာကဒါဟိုချစ်သူကြီးသားရှာနေတယ်ဥစားပဲရှာနေတယ်လို့ထင်သက်ကြရောနော်အဲအဲ့လိုမျိုးဒါပေမဲ့ခုနောက်ပိုင်းမှာဆက်ပြောရရင် internet ကအဆင့်ဟိုပြောင်းလဲလာတဲ့အကြောင်း internet ကလူတိုင်းရဲ့လူနေမှုဘဝပုံစံမျိုးဖြစ်လာတယ်အရင်တော့ phone smartphone တွေပေါ်လာတဲ့ခေတ်ကိုလည်းကျွန်တော်ပြန်ကြည့်အောင်အဲတော့ဆိုရင်ဒါကျွန်တော်က smartphone ကို use တွေ့ကြရောနော် mobile application ဒါပေမဲ့ဒီပညာကိုနေဟိုအလံဝေးလူချိုးရတော့ဒါ smartphone သုံးနေရဆိုရင်ဒါဂိမ်းစောနေတာပဲမဖွင့်မရလုံးနေတာပဲအစရှိဖြစ်မြင်သက်ကြဒါပေမဲ့အချိန်ကာလအခုကြာသွားတဲ့အခါမှာတော့ဒါရက်ပုံမှန်ဖြစ်သွားတယ်။အော် internet ဆိုတာဟိုသတင်းချက်လက်တွေဖလှယ်တဲ့နေရာပါလားပြောင်းနေပြောင်းဟိုစာတို့ပို့တဲ့နေရာပါလားဆိုတော့ဖုန်းဆိုတာကဒါဟိုဒါရှိထားတဲ့နေရာပါလားအစရှိဖြစ်မော်နော်ဒါကျွန်တော်တို့ပြလာဆိုတော့အခု Bitcoin ရောလောတဲ့မြန်မာနိုင်ငံနေထားရကျွန်တော် Facebook ကနေပြီးတော့လေ့လာမိတလောက်တော့တချို့တွေကလည်းဒါကောင်းတယ်ပြောတဲ့လူတွေရှိတယ်ချိုးကြတယ်ဒါကြီးကိုလောင်းကစားလို့ထင်မြင်ယူဆနေကြမျိုးတွေရှိတယ်ပေါ့နော်ဒါပေမဲ့အချို့ပြန်ပြောရမယ်ဆိုရင်မြန်မာပြည်မှာမိုဘိုင်းဖုန်းပေါ်ကနေပြီးတော့ငွေပေးလို့ရတဲ့ application မျိုးရှိတယ်ဗျာဒါပေမဲ့လူတော်တော်များများကငွေချေးကို online ကအလိမ်ခံရတာအဲ့မိုဘိုင်းဖုန်းပေါ်ကနေပြီးတော့ပတ်စံပေးတဲ့စနစ်ကနေကိုလိမ်ခံရလို့ရှိတယ်ဥပမာလူတွေက password ပေးပါလို့ပေါ့ဆိုရင်ပေးလိုက်တာတော့အဲ့တော့ပြောရမယ်ဆိုရင် digital privacy ပေါ့နော်အဲ့အဲ့ကိစ္စအဲ့တော့ဟို digital privacy ကတော့နည်းနည်းကျွန်တော်တို့မြန်မာနိုင်ငံမှာဟိုနေထားတစ်ခုရောက်ဖို့ပြီးတော့လူတွေအဲ့တော့ Bitcoin ကိုသုံးဖို့ကတော့ဆော့ပြောတယ်user education လို digital privacy ကိုနားလေတကြွမှုကိုလည်းမြင့်ဖို့လိုတယ်ဘာဖြစ်လို့လဲဆိုတော့ Bitcoin ကမိုဘိုင်းပေးမန့်ထပ်ပို့ပြီးတော့ဆိုးတဲ့အကြောင်းက तू ကတယောက်နဲ့တယောက်မတူညီတဲ့ address တွေရှိတယ်အဲ့ဒါကလည်းအလွန်ရှည်လျားတဲ့နံပါတ်တွေပဲပါတယ်အစားကပြီးတော့မတူညီတဲ့ network တွေလည်းရှိတယ်အဲ့ကောကလူတယောက်ကိုလွှဲတဲ့အခါမှာ network မှားပြီးလွှဲတာလို့ address မှားပြီးလွှဲတာလို့ဆိုရင်ဒီ Bitcoin ပြန်မရတော့လုံးဝပြန်မရတော့အဲ့အဲ့လိုမျိုးရှိပါရိုးရိုးဖုန်းကငွေလွှဲတဲ့ဟာတွေဆိုတော့ကျွန်တော်တို့က trace scan လိုက်လို့ရတယ်ဘလူးကလိန်သွားတယ်ဒါပေမဲ့ Bitcoin ကကိုကမှားလို့ဖြစ်ဖြစ်ဒါမှမဟုတ်လိန်တဲ့လူကိုကမှားပြီးပေးမိလို့ဖြစ်ဖြစ်ဆိုရင်တော့ဟိုဘယ်လိုပြောမလဲပြန်လိုက်လို့လည်းမရဘူးမိသူမိဘမှန်းလည်းမသိနိုင်ဘူးဆိုတော့အဲ့အဲ့ဒါကတော့ downside ပေါ့လေဟိုလောလောဆယ်ကျွန်တော်တိကျွမ်းတဲ့ community တချို့မှလည်းလက်တလုံးမှအလိန်ခံရတယ်လို့ပမာဏကြီးကြီးမမလိန်ခံရတာမျိုးကြီးလည်းကျွန်တော်တွေ့ရပါတယ်အဲ့တော့ ready တော့လောဆယ်တော့မဖြစ်သေးဘူးဒါပေမဲ့တဖြည်းဖြည်းတော့ဖြစ်လာမယ်လို့ယုံကြည်ပါတယ်ဟုတ်
ကျေးဇူးတင်ပါတယ်ကိုဝင်းကိုကအခုလိုမျိုးကျမတို့အချိန်ပေးပြီးတော့ကျမတို့ရှင်းပြပေးပြီးတော့ပြောပြပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဟုတ်ကဲ့ပါ။ VOE လည်းအထူးကျေးဇူးတင်ပါခင်ဗျာ။ဟုတ
်။စနေညသကဝိုင်းအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOE ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဒါမှမဟုတ်မိမိတို့ဒေသတွင်းမှာဖြစ်ပျက်တဲ့ထူးခြားဖြစ်စဉ်တွေသတင်းပေးပို့လိုတဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါဆီးရီးယားမှာအမေရိကန်စစ်တပ်ရဲ့ဝေဒင်း drone နဲ့တိုက်ခိုက်မှုကြောင့် Al-Qaeda အကြီးအကဲခေါင်းဆောင် Abdul Hamid Al-Mata တေဆုံးခဲ့တယ်လို့အမေရိကန်စစ်တပ်အလဲပိုင်းဒေတာကုတ်ကဲရေးဌာနကသတင်းထုတ်ပြန်ပါတယ်။စက်တင်ဘာလထဲမှာလည်းဆီးရီးယားအနောက်မြောက်ပိုင်းအစ်တစ်မြို့နာမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကနေ Al-Qaeda အကြီးအကဲခေါင်းဆောင်တဦးဖြစ်တဲ့ Salim Abu Ahmed တေဆုံးခဲ့တာဖြစ်ပါတယ်။ဆီးရီးယားမှာနိုင်ငံခြားတပ်တွေပြည်ရင်းလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဂျီဟတ်တိုက်ခိုက်ရေးသမားတွေပါဝင်တဲ့ဆယ်နှစ်ကြာပြည်ရင်းစစ်ဟာစက်တင်ဘာလကုန်ထိဆိုအရသာတေဆုံးမှုအနည်းဆုံး3သိန်းခွဲရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ဆိုမာလီယာနိုင်ငံအလဲပိုင်းမြို့တစ်မြို့ထိန်းချုပ်နိုင်ရတဲ့အစိုးရတပ်ဖွဲ့တွေနဲ့သဘောထားမပြင်းထန်တဲ့အစ္စလာမစ်အဖွဲ့တစ်ခုကြားစနေနေ့ကတိုက်ပွဲဖြစ်ရမှာအနည်းဆုံး20သေပြီး40ကျော်ဒဏ်ရာရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။နှစ်ဖက်စလုံးအကြမ်းအဆုံးရှိနေတာပါ။တိုက်ပွဲတွေအတွင်းမှာစစ်သား3ဦးသေဆုံးပြီး10ဦးကျော်ဒဏ်ရာရတယ်လို့ပြည်내ပြန်ကြားရေးဝန်ကြီးက VOA ဆိုမာလီဌာနကိုပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လောက်ရကိုဆန့်ကျင်တဲ့အနေနဲ့ရောဆင်အာဏာသိမ်းပြီးနောက်ဆက်တွဲလူခွင့်ရချုပ်ဖို့မှုအခြေအနေတွေကိုမီးမောင်းထုတ်ပြတဲ့အနေနဲ့ရောအမေရိကန်ကနေဒါနဲ့ဥရောပရောမြန်မာတွေစနေနေ့ကဆန္ဒပြလှုပ်ရှားကြပါလိမ့်မယ်။မကြသေးခင်ကစပြီးစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့ချင်းပြည်နယ်ပါဝင်ပဋိပက္ခဖြစ်ရဒေသတွေကလူခွင့်ချုပ်ဖို့မှုတွေကိုကန့်ကွက်တဲ့အနေနဲ့ကနေဒါနိုင်ငံရောမြန်မာရေးလှုပ်ရှားသူတွေကဗန်ကူးဗားမြို့မှာဆန္ဒပြကြတာပါ။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာတော့မြန်မာနဲ့တိုင်းရင်းသားတွေစုတပေါင်းပြီးတော့ပြည်ရင်းအတွက်ရန်ပုံငွေဈေးရောင်းပွဲကိုပြုလုပ်ခဲ့ကြပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုခမောင်စိုးမင်းဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာခမ်းမင်းနဲ့ Nick Ivanov တို့ဖြစ်ကြပါတယ်။တင်းနေကလေးလေးမနေ့ကင်း VO ရဲ့အစီအစဉ်တွေကိုလိုင်းနံပါတ်25 40 51နဲ့ VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ကြတာဖြစ်ပါတယ်။သတင်းစင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကရောအခြားသောဘေးအန္တရာယ်အတွေ့အတွေ့ကပါကင်းဝေးနိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။This program.